Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ23ရက်ကြာတာပြည့်နေ့မနက်အသံလွှင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီတိ American ပြည်ထောင်စု Washington DC မြို့တော်ကနေဇာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါအခုမနက်ဘက်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အဆမပင်လာရင်ရဲ့နေအတွင်းကတင်းစေရမိတဲ့စားရစားရန်တွေကိုအမေရိကန်ကထုတ်ပြန်လိုက်ပါတယ်။စီးရီးယားကရှေးဟောင်းအမွေနစ်တွေရှိတဲ့မြို့ကို IS စစ်သွေးကြွတွေကတင်ပိုက်လိုက်ပြီလို့ယူဆရပါတယ်။လေစီပြေဒုက္ခသည်တွေအရေးဆွေးနွေးဖို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဟာဒီကနေ့မြန်မာနိုင်ငံကိုရောက်ပါမယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဆံမိုးဝင်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
။ဒီမနက်ခင်းသောသားရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာကတော့လေစီပြေဒုက္ခသည်တွေအရေးနဲ့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေအတွက်အစိုးရမှတာဝန်ရှိတယ်လို့
He will urge the Burmese government to cooperate with Bangladesh, particularly to rescue and provide immediate relief to migrants adrift. And as we've said before,
American နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တဲ့သတင်းစားတဲ့သတင်းအပြည့်အစုံတွေကိုမကြာခင်မှာနားဆင်ရမှာပါ။နောက်ပြီးထိုင်းနိုင်ငံကတော့ Rohingya ဟာတရားမဝင်ရောက်လာသူတွေဖြစ်တယ်လို့ပြောကြားလိုက်တဲ့သတင်းစားတဲ့စိတ်ဝင်စားစရာသတင်းတွေကိုနောက်ပိုင်းမှာတင်ပြဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးဆက်မိုးဝေတို့ကကြေညာပေးပါလိမ့်မယ်။
အသက်အသေးခံတိုက်ချင်သလားဂျီဟတ်လမ်းစဉ်ကိုဘလို့အကောင့်ထဲဖော်ချင်သလဲသူရဲကောင်းအဖြစ်တည်ဆုံသွားရင်ဘသူကိုဆက်သွယ်ရမလဲမိသားစုနဲ့မိတ်ဆွေတွေထဲမှာအဆိုးရဝန်ထမ်းရှိသလားတကယ်လို့ရှိခဲ့ရင်သူတို့ကငါတို့နဲ့အတူပူးပေါင်းလှုပ်ဆောင်နိုင်မလားစတဲ့မိကွန်းတွေဟာအခေရာစီမှာအလုတ်လျှောက်ရင်ဖြည့်ဆွရမယ့်မိကွန်းတချို့ဖြစ်ပါတယ်ဒီမိကွန်းတွေဟာ2011ခုနှစ်အတွင်းအမေရိကန်နိုင်ငံက Navy Seal အထူးတပ်ဖွဲ့ဝင်တွေပါကစ္စတန်နိုင်ငံအတွင်းမှာရှိတဲ့အိုဆာမာဘင်လာဒင်ရဲ့နေအိမ်ကိုဝင်ရောက်စီးနှင်းတိုက်ခိုက်စဉ်တင်းစေရမိခဲ့တဲ့ထောင်ထဲချီတဲ့အထောက်အထားတွေကတချို့ပဲဖြစ်ပါတယ်။ဘင်လာဒင်ကတော့အဲ့ဒီစီးနှင်းတိုက်ခိုက်မှုအတွင်းမှာတေဆုံသွားခဲ့ပါတယ်။တင်းစေရမိတဲ့အထောက်အထားတွေဘင်လာဒင်ရဲ့သားဟမ်ဇာကသူ့ထံကိုရေးထားတဲ့ပုဂ္ဂိုလ်ရေးစာတွေအမေရိကန်လူမျိုးတွေကိုတပ်ဖြတ်ဖို့နဲ့အနောက်အုပ်စုကြဆုံရေးလှုပ်ဆောင်မှုထုတ်ပြန်ထားတဲ့အမိန့်ကြေညာချက်တွေလည်းပါဝင်ပါတယ်။ဒီကနေ့လှုပ်ဆောင်နေတဲ့ကမ္ဘာလုံးဆိုင်ရာမူဂျာဟစ်ဒင်းစစ်စင်ရေးဟာဆယ်ကနန်းရာကနန်းကနေထောင်ထဲချီတဲ့မိတ်ဆာအမေရိကန်နိုင်ငံသားတွေကိုတပ်ဖြတ်ပစ်ဖို့အနောက်အုပ်စုမဟာမိတ်အဖွဲ့ဝင်နိုင်ငံတွေမှာတွားရောက်ပြီးတွေ့တဲ့နေရာမှာထုတ်တင်ရှင်းလင်းပြဖို့ဖြစ်တယ်လို့ဘင်လာဒင်အိမ်မှာတွေ့တဲ့စာတွေထဲမှာရေးသားထားပါတယ်အာရကဘာမှာဖြစ်ပေါ်နေတဲ့တော်လန်ရေးတွေနဲ့ခြိတဲ့ဆန္ဒပြပွဲတွေကိုသူ့အနေနဲ့ကြိုဆိုကြောင်းလဲသူ့ရဲ့လက်ထောက်တူဦးဖြစ်သူရှေ့ခ်ဟာမုဒ်အတ္တီယာထံကိုရေးထားတဲ့စာထဲမှာဖော်ပြထားပါတယ
် IS Islamic စစ်သွေးကြွတွေဟာစီးရီးယားနိုင်ငံကရှီဟောင်းမြို့ဖြစ်တဲ့ပါလ်မာရာမြို့ကိုသိမ့်ပိုက်လိုက်တဲ့အနေအထားမျိုးမြင်တွေ့နေရပြီးတော့အစားထုတ်လို့မရတဲ့မွတ်စလင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုနောက်တစ်ကြိမ်ထပ်မံပြီးတော့ဖြည့်ဆည်းပစ်မှာစိုးရိမ်နေကြပါတယ်။မြို့ရဲ့မြောက်ဖက်မှာရှိတဲ့စစ်သွေးဒီခေါ်ပါခင်ဗျာမြို့ရဲ့မြောက်ဖက်မှာစစ်သွေးကြွတွေနဲ့ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စီးရီးယားတပ်ဖွဲ့တွေဟာဗုဒ္ဓဟူးနေ့မှာမြို့ရဲ့နေရာအားလုံးနီးပါးကနေဆုတ်ခွာသွားခဲ့ကြတယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူ့အခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။ပါလ်မာရာမှာရှိတဲ့နှစ်ပေါင်း2000အစာဥပြက်တွေရှိရာအရက်ဟာ UNESCO ကကမ္ဘာရှေးဟောင်းအမွေအနှစ်ဒေသအဖြစ်ကြေညာထားတဲ့နေရာဖြစ်ပါတယ်။စီးရီးယားနိုင်ငံကရှေးဟောင်းပစ္စည်းထိန်းသိမ်းရေးညွှန်ကြားရေးမှူးမမွန်အဗ်ဒူကာရင်ကရာနဲ့ချီတဲ့ရုပ်ထုတွေကိုအဲ့ဒီမြို့ကနေရွှေ့ပြောင်းထားပြီးတော့လုံခြုံစိတ်ချရတဲ့အရက်မှာရှိနေတဲ့အကြောင်းပြောပါတယ်။ဒါပေမဲ့တခြားအစိပ်ပိုင်းတွေနဲ့ကြီးမားတဲ့အထိတ်မှတ်အဆောက်အုံကြီးတွေကတော့မရွှေ့ပြောင်းနိုင်ကြပါဘူး။စီးရီးယားနဲ့ကုလသမဂ္ဂအရာရှိတွေကအဲ့ဒီရက်ဒေသကို IS စစ်သွေးကြွတွေရဲ့ရန်ကကာကွယ်နိုင်ရေးအတွက်အကူအညီပေးကြပါလို့နိုင်ငံတကာကမေတ္တာရပ်ခံထားပါတယ်။စစ်သွေးကြွတွေဟာအီရတ်နိုင်ငံအတွင်းကရှေးဟောင်းအမှုပညာပစ္စည်းတွေကိုအခုနှစ်အတွင်းမှာဖျက်ဆီးပစ်ခဲ့ပါသေးတယ်
။ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်တွေနဲ့လူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေဖြစ်နိုင်ခြေများလာတာကြောင့်အမေရိကန်နိုင်ငံရဲ့အမျိုးသားလူညုံရေးကိုထိခိုက်စေနိုင်တယ်လို့သမ္မတဘာရက်အိုဘားမားကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဥရုယာတီပြောင်းလဲမှုကအမေရိကန်ပြည်ထောင်စုကိုစစ်တပ်ကဘလို့ခုခံကာကွယ်မလဲဆိုတာကိုအကျိုးသက်ရောက်မှုဖြစ်စေနိုင်ပြီးရာသီဥတုပြောင်းလဲလာမှုကိုကမ္ဘာကဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာကိုအမြန်ဆုံးဆောင်ရွက်ဖို့လိုအပ်နေပြီလို့ကွန်နက်တီကတ်ပြည်နယ်နယူးလန်ဒန်မြို့မှာပြုလုပ်တဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ကြောင်းစင်ပွဲအခမ်းအနားမှာသမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာပ
ါ Climate change and especially rising seas is a threat to our homeland security our economic infrastructure
ဥရုယာတီပြောင်းလဲမှုအထူးသဖြင့် ပင်လယ်ရေနဲ့မျက်နှာပြင်မြင့်တက်လာမှုအမေရိကန်နိုင်ငံရဲ့အမိမြေစီးပွားရေးဆိုင်ရာအခြေခံစာအုပ်တွေနဲ့အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးတို့ကိုချိမ့်ချောက်နေတဲ့အရာတွေဖြစ်ပါတယ်လို့ပြောသွားတာပါ။ရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေဟာလက်ရှိမျိုးဆက်သစ်တွေရဲ့အပေါ်မှာကြာရောက်နေတဲ့အချိန်မှာအခုကြောင်းဆင်းကြတဲ့ကန့်ကျင်ဆောင်တပ်ဖွဲ့ဝင်တွေအနေနဲ့တောင်ဝန်စတင်ထမ်းဆောင်ရမှာဖြစ်တဲ့အတွက်သူတို့ရဲ့လှုပ်ဆောင်ချက်စစ်စင်ရေးတင်ဒန်းသုံးဆောင်တဲ့ပစ္စည်းကိရိယာတွေနဲ့အခြေခံအဆောက်အဦတွေကိုကာကွယ်ပေးနိုင်စွမ်းဟာလက်ရှိအခြေအနေမှာရောအနာဂတ်ရေရှည်ကာလအတွက်ပါအကျိုးသက်ရောက်မှုဖြစ်စေမယ်လို့သမ္မတအိုဘားမားကပြောပါတယ်။ရာသီဥတုပြောင်းလဲမှုကမြို့သားလုံခြုံရေးနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့သမ္မတအိုဘားမားရဲ့ပြောဆိုချက်အပေါ်ဝိုင်းယိုမီပြည်နယ်ထက်လွတ်တော်မှဂျွန်ဘာရာဆိုကဝါရှင်တန်ဒီစီမြို့မှာပြည့်ရဲ့ပြုတ်တုံ့ပြန်လိုက်ပါတယ်။
ကမ္ဘာအကြီးဆုံးဘဏ်ကြီး၅ခုတို့ဟာငွေတန်ဖိုးလဲလှယ်တဲ့နေရာမှာတရားမဝင်ပူးပေါင်းကျန်စီပြီးတော့ဈေးကစားခဲ့ကြတဲ့အတွက်ဒေါ်လာ 5.8 ဘီလီယံဒဏ်ရိုက်ခံရမယ့်အခြေအနေမှာရှိနေပါတယ်။ဒီဘဏ်တိုက်ကြီးတွေကငွေကုန်တွေဟာပြိုင်ဘက်အနေနဲ့မဟုတ်ဘဲနဲ့ပူးပေါင်းဆောင်ရွက်သူတွေအဖြစ်နဲ့ဒေါ်လာနဲ့ယူရိုငွေအယောင်းဝယ်လုပ်ခဲ့ကြတယ်လို့အမေရိကန်တရားရေးအရာရှိတွေကဗိုလ်ထုတ်နေမှာပြောကြားလိုက်ပါတယ်။သူတို့ကိုသူတို့ကတ်တယ်လို့ခေါ်တဲ့ငွေစည်းနှုံးထိန်းသိမ်းသူများအဖွဲ့ငွေကုန်တွေကအင်တာနက်ပေါ်မှာအပြန်အလှန်ဆက်သွဲပြီးတော့လျှို့ဝှက်စကလုံးတွေနဲ့ငွေတန်ဖိုးနှုန်းနှားကိုဈေးကစားခဲ့ကြတာဖြစ်ပါတယ်။ဒီငွေကြေးအတွက်တတ်မှတ်ထားတဲ့ဈေးနှုန်းတွေဟာကမ္ဘာပေါ်မှာရှိတဲ့စီးပွားရေးလုပ်ငန်းပေါင်းစုံအပေါ်မှာအများကြီးဩဇာတက်ရောက်မှုရှိခဲ့တဲ့အတွက်ကြီးလေးတဲ့ငွေတန်ချမှတ်တာဟာတရားမျှတမှုရှိတယ်လို့အမေရိကန်ရှေ့နေချုပ် Loretta Lynch ကပြောဆိုလိုက်ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကပ်ပလီပင်လယ်ပြင်တွင်ပိတ်မိနေတဲ့လေစီးပြေဒုက္ခသည်တွေအရေးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့အတွက်အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ကြာသပတေးနေ့မှာမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်အဲ့ဒီလေစီးပြေဒုက္ခသည်တွေဘာကြောင့်နေရာကနေထွက်ခွာသွားနေကြလဲဆိုတဲ့အခြေခံအကြောင်းရင်းကိုမြန်မာအာဏာပိုင်တွေနဲ့ရန်ကုန်နေပြည်တော်တို့မှာဆွေးနွေးသွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့ညီလာခံအတွင်းလက်ထောက်ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကထွက်ပြေးလာကြပြီးသူတို့နိုင်ငံကမ်းခြေကိုရောက်လာကြတဲ့ရွှေပြောင်းနေထိုင်သူ9000ကိုလက်ခံထားမယ်လို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုလက်ခံထားတာဟာယာယီတာဖြစ်တယ်လို့ဆိုပါတယ်။ပုံထုနေ့ကအမေရိကန်နိုင်ငံသားရေးဌာနမှပြုတ်လုတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းနိုင်ငံတကာဥပဒေအရကူညီလှုပ်ဆောင်ပေးဖို့တာဝန်ရှိတာနဲ့အညီမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကအဲ့ဒီရွှေပြောင်းနေထိုင်သူ9000ကိုလူသားချင်းစာနာတဲ့အကူအညီတွေနဲ့ယာယီနေထိုင်ခွင့်ပေးမယ်လို့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းပြောခွင့်ရအမျိုးသမီးမရီဟက်ကပြောပါတယ်။ရောက်လာကြတဲ့ရွှေပြောင်းနေထိုင်သူတွေကိုလက်ခံစစ်ဆေးပေးတဲ့စခန်းဖွင့်ဖို့လို့ငွေကြေးအရလိုအပ်ချက်ရှိတယ်ဆိုတော့အဲ့ဒီအင်ရှင်နိုင်ငံတွေဘက်ကတောင်းဆိုလာရင်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့စဉ်းစားသွားမှာဖြစ်ကြောင်းလည်းမရီဟက်ကထည့်သွင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာအခုလ29ရက်နေ့မှာကျင်းပမဲ့ညီလာခံကိုလည်းဒေတာရိတ်နိုင်ငံတွေအားလုံးတက်ရောက်ကြလိမ့်မယ်လို့မျှော်လင့်ကြောင်းဒီညီလာခံကိုအမေရိကန်ပြည်ထောင်စုကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်မယ်လို့ဆိုပါတယ်။အခုနှစ်တစ်နှစ်ထဲမှာတင်ရိုဟင်ညာ1000ကျော်ကိုအမေရိကန်ပြည်ထောင်စုအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်အမေရိကန်ဒေါ်လာ190,000ကိုလည်းအကူအညီပေးပြီးဖြစ်တယ်လို့မရီဟက်ကပြောပါတယ်။
အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကထောင်နဲ့ချီပြီးတော့ပင်လယ်ထဲမှာမျောနေကြတဲ့ရွှေပြောင်းအထိချနေထိုင်သူတွေနဲ့လူကုန်ကူးခံရသူတွေကိုယာယီဒုက္ခသည်တွေအဖြစ်လက်ခံဖို့သဘောတူညီလိုက်ကြပါတယ်။ရွှေပြောင်းနေထိုင်သူတွေကိုအကူအညီပေးဖို့ဝင်လေးနေတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ကြဘူးတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံထိုင်းနိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေတွေ့ဆုံခဲ့ကြပြီးတဲ့နောက်ဗိုလ်ထုနေမှာအခုလိုသဘောတူညီမှုကိုကြေညာခဲ့တာဖြစ်ပါတယ်။သဘောတူညီထားတဲ့အရာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကခန့်မှန်းကြီး9000လောက်ရှိတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုလူသားချင်းစာနာတဲ့အထောက်အကူတွေအကူအညီတွေဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအီမန်ကပြောပါတယ်။နိုင်ငံတကာအတိုင်းအဝန်းကဒီလူတွေကိုပြောင်းရွှေ့အခြေချနေထိုင်ရေးနဲ့ပြန်လည်ပို့ဆောင်ပေးရေးအစီအစဉ်တွေလှုပ်ဆောင်နေချိန်တစ်နှစ်တာကာလအတွင်းယာယီနေထိုင်ဖို့အတွက်အကူအညီပေးဖို့ကျွန်တော်တို့သဘောတူညီခဲ့ကြတယ်လို့သူကပြောပါတယ်။ဒီတာဝန်ကိုတခြားတိုင်းပြည်တွေနဲ့ NGO အဖွဲ့တွေကလည်းပါဝင်ပြီးတော့ကူညီကြဖို့မလေးရှားနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်
နျူကလ িয়ার လက်နက်အသေးစားကိုထုတ်လုပ်လိုက်နိုင်ပြီလို့မြောက်ကိုရီးယားကပြောပါတယ်။တကယ်လို့အဲ့ဒီသတင်းသာမှန်ကန်ခဲ့မယ်ဆိုရင်ဒုံးကျည်ထိပ်မှုမှာနျူကလ িয়ার လက်နက်တပ်ဆင်ဖို့အရေးပါတဲ့အဆင့်တစ်ဆင့်တိုးမြင့်လာတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ကိုအသေးစားထုတ်လုပ်ရေးနဲ့ကွဲပြားတဲ့ပုံစံအမျိုးမျိုးနဲ့တိုက်ခိုက်နိုင်တဲ့အဆင့်ကိုကာလအတန်ကြာကလေးကရောက်ရှိနေပြီဖြစ်တယ်လို့မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကဗိုလ်ထုနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြစ်မှတ်ကိုတိကျမှန်ကန်စွာထိမှန်နိုင်မှုအာမခံရှိတဲ့တာဒိုတာလတ်နဲ့တာဝဲပြစ်ဒုံးကျည်တွေကိုလည်းမြောက်ကိုရီးယားအနေနဲ့တိစောက်နိုင်ပြီလို့ KCNA အစိုးရပိုင်းသတင်းဌာနကပါပူးတွဲထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။နျူကလ িয়ার လက်နက်အသေးစားကိုထုတ်လုပ်နိုင်ပြီလို့မြောက်ကိုရီးယားကပြောတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။2013ခုနှစ်အတွင်းမှာပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန်သက်ဖောက်ခွဲမှုအတွင်းအသေးစားနဲ့အပေါ့စားနျူကလ িয়ার လက်နက်တွေကိုအသုံးပြုခဲ့တယ်လို့မြောက်ကိုရီးယားကပြောပါတယ်။ပုံထုနေ့ကထုတ်ပြန်တဲ့ကြေညာချက်ဟာအရင်ကမြောက်ကိုရီးယားကပြောခဲ့တာတွေကိုထပ်လောင်းအတည်ပြုပေးလိုက်တာဖြစ်တယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကသုတေသီ Mark Fitzpatrick ကပြောပါတယ်
။ကုလသမဂ္ဂအထွေထွေမှုချုပ် Ban Ki-moon အလဲပတ်လာရောက်ဖို့ဖိတ်ကြားထားတာကိုမြောက်ကိုရီးယားဘက်ကရုတ်တရက်ပဲဖြစ်လိုက်ပါတယ်။တန်တပန်လမ်းကြောင်းကနေနောက်ဆုံးအချိန်ကျမှအကြောင်းကြားလာခဲ့ပြီးတော့အကြောင်းပြချက်တစုံတရာမပေးဘူးလို့လည်းတောင်ကိုရီးယားနဲ့မှ9ရက်ကြာခရီးစဉ်ဖြင့်ရောက်ရှိနေတဲ့ကုလအထွေထွေမှုချုပ်ကဗိုလ်ရုံးနေမှာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်ဟာအမတန်စိတ်မကောင်းစရာဖြစ်ရပါပေမဲ့ကုလသမဂ္ဂအတွင်းမှုတရုတ်တယောက်အနေနဲ့ကိုရီးယားကျွန်းဆွယ်နဲ့ဒေသတွင်းငြိမ်းချမ်းရေးတည်ငြိမ်မှုရရှိရေးနိုင်ငံတကာအတိုင်းအဝန်းနဲ့လက်တွဲဆောင်ရွက်ဖို့နဲ့မြောက်ကိုရီးယားကိုဆက်လက်တွန်းအားပေးမယ်ကြိုးပမ်းမှုတွေကိုသူ့အနေနဲ့စွန့်လွတ်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးစံမိုးဝေတို့ကကြေညာသွားတာပါ VOA ကနေကြာကြာပတင်းနေ့မနက်ခင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမှန်းချက်တွေကိုဆက်လိုက်တင်ပြသွားမှာပါအခုအရင်ဆုံးတော့ပင်လယ်ထဲမှာမျောနေတဲ့လေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်ဖို့မြန်မာအစိုးရကိုတိုက်တွန်းသွားမှာဖြစ်သလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတာဝန်ယူဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုဒီကနေ့လာရောက်ဖို့ရှိနေချိန်အတွင်းမှာအမေရိကန်ဘက်ကအခုလိုပြောလိုက်တာပါတချိန်ထဲမှာပဲလေစီးပြေးဒုက္ခသည်တွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာယာယီလက်ခံလိုက်တဲ့အပေါ်မှာကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့လူအခွင့်အရေးအဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုကိုရန်နိုင်ကပြောပြသွားမှာပါ
စစ်တောင်အစဒေတာပင်လယ်ပင်ထဲမှာလေတွေနဲ့အတူမျောနေတဲ့ဒုက္ခသည်တွေကိုနိုင်ငံတကာဥပဒေအရယာယီခိုးလုံစရာနေရာနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့မလေးရှားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကဆုံးဖြတ်လိုက်တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ကြိုးဆိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။ဒါပြင်ဒေသတွင်းနိုင်ငံတွေအနေနဲ့ပင်လယ်ထဲမှာမျောနေတဲ့ရွှေပြောင်းအခြေချသူတွေကိုပင်လယ်ထဲကိုပြန်တွန်းမဖို့ပဲအမြန်ဆုံးကယ်တင်ဖို့ကိုလည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ချိန်ထဲမှာပဲအမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဘလင်ကင်ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးတော့မြန်မာစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာလေစီးပြေးရိုဟင်ဂျာတွေရဲ့အရေးကိုလည်းအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုလက်ထောက်ပြောခွင့်ရမရီဟပ်ကပြောပါတယ
် He will urge the Burmese government to cooperate with Bangladesh particularly to rescue and provide immediate relief to migrants adrift
and as we said before လေစီးပြေးဒုက္ခသည်တွေကိုကယ်ဆယ်ဖို့အတွက် Bangladesh အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုသူ့အနေနဲ့တိုက်တွန်းသွားမှာပါကျမတို့အရင်ကပြောခဲ့သလိုပဲဒီလိုအခြေအနေတစ်ခုခုကိုရောက်လာခဲ့ရင်လူတွေကိုပင်လယ်ထဲအသက်ဆွန့်ပြီးသွားရလောက်တဲ့အထိဖြစ်စေတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လဲကျမတို့စိုးရိမ်နေတုန်းပဲဖြစ်ပါတယ်ဒီထဲမှာရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးရေးဘာသာရေးအရခွဲခြားဆက်ဆံနေတဲ့မြန်မာအစိုးရရဲ့မူဝါဒလည်းပါဝင်ပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာအချိန်တော်တော်ကြာကလေးကဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တာဝန်ယူဖို့လိုတယ်ဆိုတာကိုလဲသူ့အနေနဲ့အလေးပေးပြောကြားသွားမယ်လို့ကျမထင်ပါတယ်ဒီထဲမှာရိုဟင်ဂျာတွေခံစားနေရတဲ့အခြေအနေတွေကိုလဲဖြေရှင်းဆောင်ရွက်ပေးဖို့ပါဝင်ပါတယ်ဒါအပြင်လူသားချင်းစာနာတဲ့အကူအညီတွေကိုအကန့်အသတ်မရှိအပြည့်အဝပေးနိုင်ဖို့အတွက်တိုက်တွန်းသွားပါလိမ့်မယ်
။ဗိုလ်ထုနေ့ကတော့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးတွေမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတွေ့ဆုံပြီးတော့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကဒုက္ခသည်တွေကိုယာယီလက်ခံဖို့ကြေညာခဲ့ကြတာဖြစ်ပါတယ်။အခုလိုကြေညာလိုက်တဲ့အပေါ်မှာကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့လည်းကြိုဆိုတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ် Fahrenheit ကအခုလိုပြောပါတယ်
The UN Refugee Agency today welcomed the commitment announced by the foreign ministers of Malaysia, Indonesia and Thailand to resolve the issue of the thousands of refugees.
ဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှဒေသကမ်းလွန်ပင်လယ်ပင်တွေမှာမျောနေတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူတွေထောင်ပေါင်းများစွာကိစ္စနဲ့ပတ်သက်ပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးတွေကကူညီမယ်လို့ကြေညာလိုက်တာကို ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကြိုဆိုပါတယ်
အခုလိုဒုက္ခသည်တွေကိုကူညီဖို့ဆုံးဖြတ်လိုက်တာဟာဒီပြဿနာတွေကိုအပြေရှားဖို့အတွက်အရေးပါတဲ့ပထမဆုံးခြေလှမ်းဖြစ်သလိုလူတွေရဲ့အသက်ကိုကယ်တင်ဖို့အတွက်လည်းအရေးပါကြောင်းဒီလူတွေကိုအချိန်ဆွဲနေပဲကမ်းပေါ်ကိုအမြန်ဆုံးရောက်အောင်လုပ်ရမှာဖြစ်ပြီးတော့ကျန်းမာရေးအကူအညီနဲ့တခြားအကူအညီတွေလိုအပ်နေတဲ့သူတွေကိုအမြန်ဆုံးပေးသွားရမှာဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်ဒါပေမဲ့ AI လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာကွန်အဖွဲ့ကြီးကတော့ဒုက္ခသည်တွေကိုလက်ခံဖို့ထိုင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကဆုံးဖြတ်ခဲ့တာမန်ကန်နဲ့လမ်းကြောင်းဖြစ်ကြောင်းဒါပေမဲ့ပြည်စုံလုံလောက်မှုမရှိဘူးလို့ပြောလိုက်ပါတယ် AI အဖွဲ့က Cage Hughes ကတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးလှုပ်ဆောင်မှုလိုအပ်တာတွေကိုအခုလိုထောက်ပြပါတယ
် What really needs to happen is we need to see coordinated search and rescue efforts.We need to see more done to address the root causes of this.
ဘာရီအမန်တကယ်လို့ပို့လို့တလဲဆိုတော့ဒုက္ခသည်တွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာရဲ့အခြေခံစစ်မြစ်တွေကိုရှာဖွေဖို့အဲ့ဒါကဘာလဲဆိုတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုခွဲခြားဆက်ဆံတာတွေနဲ့ဒုက္ခသည်တွေနဲ့ဖြည့်ပြောင်းအခြေချသူတွေနဲ့ပတ်သက်ပြီးဒေသအတွင်းနိုင်ငံတွေမှာပို့ပြီးတော့အကအကွယ်ပေးတဲ့လုပ်ငန်းစဉ်တွေတုံ့မြင့်ဆောင်ရွက်သွားဖို့ပါ
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကလိုယူဆတဲ့လေစီပြေဒုက္ခသည်3000လောက်ကိုမလေးရှားနဲ့အင်ဒိုနီးရှားအာဏာပိုင်တွေကယ်တင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လေစီပြေဒုက္ခသည်တွေထောင်ထဲချီပြီးပင်လယ်ထဲမှာမျောနေပြီးတော့အစာရေစာပြတ်လတ်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့လူခွင့်ရေးအဖွဲ့တွေကသတိပေးနေကြပါတယ်။လာမယ့်မေလ29ရက်နေ့မှာတော့လေစီပြေဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးတော့ဒေသတွင်းအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပသွားဖို့ရှိပါတယ်ခင်ဗျာ။
အခုဆက်လက်ပြီးလေစီပြေဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါ။ထိုင်းနိုင်ငံကရိုဟင်ဂျာတွေဟာတရားမဝင်ဝင်ရောက်လာသူတွေဖြစ်တယ်လို့ဥပဒေအရဖမ်းဆီးသိမ်းသိမ်းထားမှဖြစ်တယ်လို့ပြောကြားထားပါဗျ။ဒီအတွက်လည်းထိမ့်သိမ်းတဲ့နေရာတွေလည်းပြင်ဆင်ထားပါဗျ။ဒီအကြောင်းကိုမအေးမာကသတင်းပေးပို့ထားပါရဲ့ရှင
်။ပင်လယ်ပြင်တွင်စွန့်ပစ်ခံရတဲ့လေစီပြေဒုက္ခသည်တွေနဲ့ပတ်သက်လို့ကူညီကယ်ဆယ်ဖို့ဖိအားပေးမှုတွေဖြစ်နေချိန်မှာပဲထိုင်းနိုင်ငံကတော့ရိုဟင်ဂျာတွေဟာတရားမဝင်ဝင်ရောက်လာသူတွေဖြစ်လို့ဥပဒေအရဖမ်းဆီးထိန်းသိမ်းရမှာဖြစ်ကြောင်းထိုင်းကြီးတပ်စီဦးစီးချုပ်ကပြောဆိုခဲ့ပါတယ
်ရိုဟင်ဂျာเนี่ยผมเรียนอีกทีนึงว่าการหลบหนีเข้าเมืองโดยไม่ถูกต้องนะครับมันจะเป็นเรื่องของ
รูฮินจาတွေဟာတရားမဝင်ဝင်ရောက်လာသူတွေဖြစ်လို့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းมาဖြစ်ပါတယ်ထိန်းသိမ်းထားတဲ့နေရာတွေလည်းပြင်ဆင်ထားပါတယ်ထိန်းသိမ်းထားတဲ့နေရာတွေမှာလိုအပ်တာတွေကိုလှုပ်ဆောင်ပေးဖို့ရှိပြီးဒီလိုလှုပ်ဆောင်ရမှာလူမှုဖွံ့ဖြိုးရေးနဲ့လူသားဘဝအာမခံချက်ရရှိရေးဝန်ကြီးဌာနကတာဝန်ရှိသူတွေအတွက်လည်းအခက်အခဲမရှိတဲ့အကြောင်းထိုင်းကြီးတဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးဦးတွန်ဒစ်စီတာဘော့ကဒီကနေ့မှပဲသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါလူကုန်ကူးသူတွေကဆွန့်ပစ်သွားတဲ့အတွက်ပင်လယ်ပြင်အတွင်းမှာအစာရေစာပြတ်လက်ပြီးဒုက္ခရောက်နေတဲ့လှေစီးပြေဒုက္ခသည်တွေအရေးဟာဒေသတွင်းနိုင်ငံတွေအတွက်ကြရက်ရိုက်ခတ်မှုတွေရှိတဲ့အတွက်လာမယ့်မေလ29ရက်နေ့မှာထိုင်းနိုင်ငံမှာနိုင်ငံပေါင်း15နိုင်ငံကဆွေးနွေးအဖြစ်ရှာတော့မှာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးထိုင်းနိုင်ငံကဘယ်လိုဆုံးဖြတ်ချက်ချမလဲဆိုတာအခုလ29ရက်နေ့မှာပြုလုပ်မဲ့15နိုင်ငံအစည်းအဝေးမှာဆုံးဖြတ်မယ်ဆိုတဲ့အကြောင်းဆုံးဖြတ်ချက်ကတော့နှစ်နိုင်ငံကြားအငင်းပွားမဲ့အဖြစ်မျိုးတော့မဖြစ်သင့်ဘူးဆိုပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကဒီကနေ့မှာထုတ်ပေါ်ပြောကြားခဲ့ပါတယ်ထိုင်းနိုင်ငံတွင်မှလည်းလူကုန်ကူးခံထားရတဲ့ရိုဟင်ဂျာလို့အမည်ခံထားတဲ့ဒုက္ခသည်တစ်ထောင်လောက်ကိုထိန်းသိမ်းရေးစခန်းတွေမှာကူညီထားရကြောင်းအစိုးပိုင်းကလေးကထိုင်းနိုင်ငံကပြောဆိုခဲ့တာပါမြန်မာအစိုးရကတော့ဒေသရင်းကြရက်ရိုက်ခတ်မှုတွေရှိနေတဲ့လေစီးပြေဒုက္ခသည်တွေနဲ့ပတ်သက်လို့အစပိုင်းမှာငင်းဆန်မှုတွေရှိခဲ့ပေမဲ့မေလ19ရက်နေ့နိုင်ငံကြီးဝန်ကြီးဌာနကသတင်းထုတ်ပြန်ချက်မှာတော့ဒုက္ခသည်တွေကိုမြမရေပိုင်တဲ့ထဲမှာတွေ့ရင်ကယ်ဆယ်အကူအညီပေးမှာဖြစ်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့လူကုန်ကူးမှုနဲ့ဆက်နွယ်ပတ်သက်သူတွေကိုဖမ်းဆီးအရေးယူမှုတွေဆက်တိုက်လုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာလူကုန်ကူးသူတွေဟာလှေစီးပြေဒုက္ခသည်တွေကိုအက်ဒမန်ပင်လယ်ပြင်ထဲမှာဆွန့်ပစ်ခဲ့ကြပါတယ်။ဒုက္ခသည်အရေးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံအခြေစိုက်ရိုဟင်ဂျာ refugee of Thailand အဖွဲ့ကတော့အက်တမန်ပင်လယ်ထဲမှာလှေတွေထဲမျောပါနေတဲ့ဒုက္ခသည်အတော်များများကတော့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံဘက်ကိုရောက်ရှိသွားခဲ့ပြီလို့ဆိုပါရယ်ဒါပေမဲ့ပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုတင်ဆောင်လာတဲ့နောက်ထပ်လှေတစ်စီးကျန်နေသေးတယ်ဆိုပြီးပြောဆိုခဲ့ပါရယ
်နောက်တစ်စီးကဒီမှာအခုထိုင်းနိုင်ငံဘေးနားမှာပတ်နေတဲ့ဟိုကဘီနဲ့ဆော့တိုနဲ့ဂျာတဲ့မှာဘေးနားမှာရှိနေမှာပြီးဘူးကျစ်တူရာဘလူးကလေးတွေပင်လယ်မှာ အပိုက်ရှာတဲ့လူရှိတယ်မလားအဲ့ဒီလေကဓာတ်ပုံရိုက်ပြီးတော့ပူပြတာဒါပဲရှိ
ဒီသတင်းနဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်မရရှိသေးပါဘူးရှင
်မအေးမှပါရှင်အခုတော့လွတ်တော်ထက်ရသတင်းတွေကိုနားထောင်ရအောင်1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေ The Emergency Act ကိုရုပ်သိမ်းတဲ့ဥပဒေကြမ်းကိုဒီကနေ့ပြည်သူ့လွတ်တော်မှာတင်သွင်းခဲ့ပေမဲ့မဲခွဲဆုံးဖြတ်မှုအရဒီဥပဒေကိုရုပ်သိမ်းခွင့်မရှိဘဲရှုံးနိမ်သွားပြန်ပါတယ်။ဒါပေမဲ့လည်းဥပဒေထဲမှာပါတဲ့ပုံမှန်အချုပ်ပယ်ဖြတ်ရေးအတွက်တင်ပြချက်ကိုတော့ဆွေးနွေးဖို့အတွက်လွတ်တော်ကလက်ခံခဲ့တာကြောင့်ဥပဒေပြင်ဆင်နိုင်ဖို့အခွင့်အရေးတော့အခွင့်အလန်းတော့မြင်ရပြီလို့ဆိုရမှာပါ။VOA ရန်ကုန်ရုံးကသတင်းထောက်မမေခစုံစမ်းမေးမြန်းထားပါတယ်ရှင
်။ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်စည်းဝေးမှာပသိမ်မဲဆန္ဒနဲ့ဦးဝင်းမြင့်က1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေ The Emergency Act ကိုရုပ်သိမ်းတဲ့ဥပဒေချမ်းကိုတင်သွင်းခဲ့ပေမဲ့မဲခွဲဆုံးဖြတ်တာမှာရှုံးနိမ်သွားတဲ့အတွက်ဒီအရေးပေါ်ဥပဒေဟာဆက်လက်တည်ရှိနေမှာဖြစ်ပါတယ်။ဒီဥပဒေဟာနိုင်ငံသားတွေကိုဖိနှိပ်ချုပ်ချယ်ထားတဲ့ဥပဒေဖြစ်ပြီးလက်ရှိမှာခင်းနဲ့လျော်ညီမှုမရှိတော့တဲ့ဥပဒေတစ်ခုဖြစ်တယ်လို့ဦးဝင်းမြင့်ကပြောဆိုလိုက်ပါတယ
်။နိုင်ငံသားများဥပဒေရဲ့ကာကွယ်ဆောင်ရွက်မှုဥပဒေပါရပိုင်ခွင့်များကိုပေးရမည်အစဘူးလီယာဖျုံစစ်ဆိုတဲ့နောက်ထပ်ဥပဒေမျိုးမပြတ်ထန်းနေမှာဒီမိုကရေစီအတွင်ကူးပြောင်းရေးကာလတွင်နိုင်ငံသူနိုင်ငံသားများဖိနှိပ်ချုပ်ချယ်နိုင်တဲ့လားလို့ဥပဒေနောက်တစ်မျိုးမရှိတင်ပါတနိုင်ငံလုံးအရေးပေါ်အခြေအနေမကျရောက်ဖဲနိုင်ငံရေးသမားများဒီမိုကရေစီအင်အားစုများပြည်သူပြည်သားများဖိနှိပ်ချုပ်ချယ်မိချိန်မုံနှုတ်ကချင်းမတရားဖန်ဆီးချုံနှောင်ခြင်းထောင်ချခြင်းစသည်တို့အတွက်လက်နက်တပ်ဖွဲ့အုံချနိုင်မှာဖြစ်တယ်ပါစစ်မှန်သောဒီမိုကရေစီနိုင်ငံတော်တည်ဆောက်နေခြင်းနှင့်ခင်းနှင့်စီတော်မှုမရှိသောနိုင်ငံသားများ၏မူလအခွင့်အရေးများကိုထိခိုက်နစ်နာစေသည့်ယင်းအရေးပေါ်စီမံမှုအဥပဒေကိုပယ်ဖျက်တင်ပါတယ်
ဒီဥပဒေမှာပါဝင်တဲ့ပုံမှန်အချို့ဟာနိုင်ငံရေးသမားတွေကိုကျဉ်းချနိုင်ခဲ့တဲ့အထိအလွဲသုံးစားလုပ်နိုင်အောင်ကျယ်ပြန့်တဲ့ဥပဒေတစ်ခုဖြစ်ကြောင်းဒီဥပဒေပါပုံမှန်၅ညပုံမှန်၅ငါပုံမှန်၅ခါတို့နဲ့နှစ်ရှည်ထောင်တန်ကြာခံခဲ့ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြိုမင်းသိန်းကအခုလိုပြောပါတယ
်ပြည်သူလူထုကြားမှာပုံမှန်၅ညဆိုရင်ထိတ်လန့်ပေါ်ရပုံမှန်တစ်ခုလိုဖြစ်နေပါတယ်အုပ်ချုပ်ရေးအဖွဲ့အစည်းကိုအာဏာအလွန်ကျွံပေးထားတဲ့ပုံမှန်ဒီဖြစ်နေပါတယ်ဒီဥပဒေတွေဟာပြင်ပမာတယ်မဟုတ်ခဲနဲ့ထောင်လိုနေရာမျိုးတွေအထိအုတ်ချုပ်ရေးအာဏာဘက်ကအလွန်အကျွံအာဏာကိုသုံးဆနိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အတွက်ဒီဥပဒေကိုရုပ်သိမ်းဖို့ကျွန်တော်တို့လိုအပ်ပါတယ်
။တရုတ်ဝန်ကြီးဌာနဒုဝန်ကြီးဘုံမှုချုပ်ကျော်စံမြင့်ကတော့မြန်မာနိုင်ငံလုံခြုံရေးနဲ့ပြည်တွင်းတည်ငြိမ်မှုကိုအဓိကထားတဲ့ဥပဒေတွေဖြစ်တာကြောင့်မပယ်ဖျက်တင်ဘူးလို့အခုလိုလွှတ်တော်မှာတင်ပြခဲ့ပါတယ်
။1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေပုံမှန်99ပါပြတန်းချက်များမမှန်သတင်းပေးခြင်းကိုတားဆီးရခြင်းဖြစ်၍သတင်းအမှန်ထုတ်လွှင့်ခြင်းအကာအကွယ်ပေးခြင်းလည်းဖြစ်ပါလေမီဒီယာလွတ်လပ်မှုနှင့်တိုက်ရိုက်သက်ဆိုင်ခြင်းမရှိပါရင်းဥတွေဖြင့်မီဒီယာနှင့်ပြည်သူကိုအကာအကွယ်ပေးထားခြင်းလည်းဖြစ်ပါလေနိုင်ငံတော်လုံခြုံရေးပြည်တွင်းချင်းရေးများအတွက်ကြိုတင်အကာအကွယ်ပေးထားတဲ့ဥတွေဖြစ်ပါလေ
ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဝင်လွှတ်တော်အမတ်ဦးစတီဖန်ကလည်းနိုင်ငံတော်လုံခြုံရေးအတွက်အဓိကပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ကြောင်းအချို့သောလူတွေမှာဒီဥပဒေနဲ့အရေးယူခံခဲ့ရတဲ့အပေါ်မှာဒီဥပဒေကိုဖျက်သိမ်းပေးဖို့လှုံ့ဆော်ခြင်းဟာမသင့်တော်ကြောင်းအခုလိုပြောဆိုခဲ့ပါတယ
်ဒီဥပဒေဟာလူတကာတို့လိုက်ပြီးမှအရေးယူနေတဲ့ပုံမှန်မဟုတ်ပါဘူးပြီးမှတကယ်ကျူးလွန်တဲ့လူကိုသာအရေးယူတဲ့ပုံမှန်ဖြစ်ပါတယ်ဒီဥပဒေကျူးလွန်သူ40-50ရဲ့လောက်ရဥပဒေကိုညှစ်ဆွတဲ့လောက်ရကြောင့်ကျွန်တော်တို့50ကျော်သောပြည်သူများရဲ့ပြည်ငြိမ်အင်ရှားရေးအသက်အိုးရေးစီးစိမ်မပြည့်စည်ရေးအတွက်ကိုကျွန်တော်တို့အနေနဲ့လိလူရှုတာကြပါတယ်
1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းဖို့အစိုးတင်သွင်းခဲ့ဘူးတဲ့ဦးသိန်းညွန့်ကတော့လက်ရှိမှာဥပဒေကိုပယ်ဖျက်နိုင်ခြင်းမရှိခဲ့တဲ့အတွက်ဥပဒေမှာအရေးကြီးပုံမှားတွေဖြစ်တဲ့ငါးငါးညစတဲ့ပုံမှားတွေကိုပယ်ဖျက်နိုင်အောင်ရုပ်သိမ်းတဲ့ဥပဒေချမ်းကိုဆက်လက်တင်သွင်းထားကြောင်းဒီတင်သွင်းထားတဲ့ဥပဒေချမ်းကိုလည်းလက်ရှိလွှတ်တော်မှာဆွေးနွေးဖို့လက်ခံထားပြီးဖြစ်ကြောင်းသူကအခုလိုပြောပါတယ
်ခပြည်တောင်သားတို့နိုင်ငံရေးလုပ်တဲ့လူတွေကိုငါးညနဲ့အဖြစ်ပြီးခဲ့သူပဲပေါ့။နော်ဒါဒီပုံမှန်ကလူကြီးများခက်မြများတုံးနေတဲ့ပုံမှန်တစ်ခုကိုတိတိကျကျမခုတ်နိုင်သလား။တော့တိတိကျနှစ်ခိုင်းလောက်တော့ခုတ်ဖို့ဆိုရကျွန်တော်ကြိုးပမ်းတာပါပဲ
။ဒီအရေးပေါ်စီမံမှုအဥပဒေကိုအရင်စစ်အစိုးရလက်ထက်တုန်းကကျောင်းသားတွေနဲ့နိုင်ငံရေးသမားတွေကိုနှစ်ရှည်ထောင်ချဖို့အတွက်အသုံးပြုခဲ့တယ်လို့နိုင်ငံရေးသမားတွေကပြောဆိုထားပါတယ်။အခုလက်ရှိဒီမိုကရေစီအစိုးရလက်ထက်မှာလည်းကျောင်းသားတွေနဲ့နိုင်ငံရေးသမားတွေကိုစစ်အစိုးရလက်ထက်တုန်းကလိုပဲဒီပုံမှန်တွေနဲ့ဖမ်းဆီးအရေးယူနေဆဲရှိတာကြောင့်နိုင်ငံရေးသမားတွေကဒီပုံမှန်တွေကိုပယ်ဖျက်လိုတာဖြစ်ပါတယ်
။မမေခပြောသွားတာပါ။ ရခိုင်ပြည်အတမတော်အေအေနဲ့ဆက်နွယ်မှုနဲ့ဆွဆွဲပြီးလူနာတာဆင်လောက်ကိုကြောက်တော်ရဲစခန်းကဖမ်းဆီးချုပ်နှောင်ထားပြီးမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်နဲ့တရားရုံးတင်ဖို့စီစဉ်နေပါတယ်။ရခိုင်ပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားကြောက်တော်မြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားပြီးနောက်မြန်မာတပ်မတော်ကဖမ်းဆီးထားတဲ့သူတွေကိုရဲစခန်းကိုလွှဲအပ်ခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြောက်တော်မြို့အတွင်းမှာစစ်ရေးတင်းမာမှုအခြေအနေတည်ငြိမ်သွားပေမဲ့ဒေသခံတွေကတော့အာဏာပိုင်တွေဖမ်းဆီးစစ်ဆေးမဲ့အရေးကိုစိုးရိမ်နေကြပါတယ်။မတိုင်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရဲစခန်းမှာဖမ်းဆီးထားသူ23ဦးတို့ထဲမှာတချို့ကရခိုင်ပြည်တပ်မတော် AA ကိုထောက်ခံအားပေးခဲ့ကြသူတွေပတ်သက်ဆွနယ်ကြသူတွေဖြစ်တယ်လို့ကြောက်တော်ရဲစခန်းတာဝန်ရှိသူကပြောပါတယ်။လက်တလုံးမှာတော့မတရားသင့်တဲ့ဆက်နွယ်မှုပုံမှန်နဲ့တရားစွဲဆိုထားပြီးဒီလကုန်ပိုင်းမှာအားလုံးကိုတရားရုံးတင်မယ်လို့လည်းကြောက်တော့ရဲစခန်းကပြောပါတယ်။ကျွန်
တော်တွေတော့ဖမ်းထားပြီးပြည်ကြတော့ကျွန်တော်တို့ဒီရဲပိုင်းကလည်းပြီးပြီတရားရုံးပိုင်းမှာကျန်တယ်။အဲတည်ပြီးရဲ့လူတွေပြီးပြီသူကလည်းလက်ကုန်ကိုတင်ပါတယ်။အဲပြေးတာပေါ့ပြည်လူတွေပြည်ရဲ့နောက်ပြီးတော့ပတ်သက်တဲ့လူကလည်းအစားနည်းနဲ့ပတ်သက်တဲ့ကိုကူညီတောင်းကြပါပေါ့။အဲဆယ်နဲ့ပြောင်းပါ
အခုတရားစွဲဆိုခံထားရတဲ့မတရားသင့်တဲ့ဆက်သွဲမှုပုံမှန်71နှစ်အရပြစ်မှုထင်ရှားတွေ့ရရင်တော့အနည်းဆုံးထောင်ဒဏ်3နှစ်ကနေအများဆုံးထောင်ဒဏ်5နှစ်ထိချခံရနိုင်တာလည်းဖြစ်ပါတယ်။ဖမ်းဆီးခံထားရသူတွေကတချို့ကကြောက်တော်မျိုးနယ်တွင်မှလှုပ်ရှားနေတဲ့ရခိုင်ပြည်တပ်မတော် AA ကိုရိတ်ခါရောင်းချခဲ့ကြသူတွေဖြစ်ပြီးလက်နက်ကင်အဖွဲ့နဲ့ဆက်နွယ်တယ်လို့ဆွတ်ဆွဲဖမ်းဆီးခံရတာတွေလည်းပါတဲ့အကြောင်းကြောက်တော်မျိုးနယ်ပြည်သူ့လွတ်တော်အမတ်ဦးစောမြင့်ကပြောပါတယ်။
ဒီအစ်တက်ကဖတ်နေကြလေဒီနဲ့တို့စစ်တာစစ်တာကြတဲ့စစ်တမစစ်တဲ့နောက်ကဲဟာဆက်လို့ရှိရင်တို့ဒီကျောက်တော်မြို့ရေးစကမ်းမှာချပြီးတော့တရားစုဆိုတာပါခင်ဗျာဟုတ်ကဲ့အဲတက်ရှဲကတော့ဝစ်ချီမှာအာတို့ကျွန်တော်တို့ပေါ်တော့တို့စစ်တဲ့ပေါ်မှာဒါတို့ဘက်ကနေပြီးတော့ဒီအေးနဲ့ပတ်သက်ပြီးတော့ဒါနော်ဥမာစကုံနဲ့ပတ်သက်ပြီးတော့ဥမာဆိုင်ရောင်းတို့နော်ဆိုင်ရောင်းတာတို့စီရောင်းတာတို့ဒါပါဝင်ပတ်သက်မှုရှိတယ်အဲရိတ်ခါပို့တယ်ပေါ့ဗျာအများပြင်အဲ့ဒါလေးနဲ့ဟိုဒီရတော့ချိုဒီလက်လက်ကဖွင့်နေတဲ့ဆက်ဆက်မှုရှိတဲ့ဇင်ကြောတို့ဆိုရှယ်မီဒီယာတွေတင်ပြီးဆွေးနွေးတာပါခင်ဗျာ
ပြီးခဲ့တဲ့မတ်လနဲ့ဧပြီလအတွင်းကြောက်တော်မျိုးနယ်တွင်ကဂျေးရွာ၅ရွာတို့မှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကြောင်းထွက်ပြေးခဲ့ကြရသူတွေလည်းအခုအခါမှာထာနေပြန်နိုင်ပြီဖြစ်ပေမဲ့အစိုးရတပ်ဘက်ကဖမ်းဆီးစစ်ဆေးမဲ့အရေးစိုးရိမ်နေကြတယ်လို့ပြည်နယ်လွှတ်တော်အမတ်ဦးစောမြင့်ကပြောပါတယ
်အာစိုးရိမ်ပုံမှန်တော့ရှိတာပေါ့ဗျာသူနဲ့ပတ်ဝန်းကျင်ပတ်သက်တဲ့ဒီတရားခဏဘာဝံပတ်သက်တဲ့မိသားစုတွေလည်းရှိတာပဲဒါမဲ့ပြည်သူတရားအနေနဲ့ဆိုရင်လည်းဟိုစင်ကောင်ဖြစ်တာတော့အမှန်ပါပဲဘာဖြစ်ဖြစ်လို့ဆိုလို့ရှိရင်ဒါဟိုတခုခုဖြစ်လာပြီဆိုတော့လေလုံးဝမကောင်းဘူးကျွန်တော်တို့ကလည်းဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့ကလိုလားတဲ့လူတွေဖြစ်တဲ့အတွက်အာဖက်နဲ့တပတ်ကျွန်တော်တို့ကလည်းဝန်ဆောင်ချက်ပြည့်မရဘူးလေဒါမဲ့အဲ့လိုမျိုးလက်နက်ကအဖွဲ့အစည်းချင်းချင်းဖြစ်တယ်ဆိုတော့ကျွန်တော်တို့ဒေသခံတွေအနေနဲ့ဒါစီးပွားရေးအားလည်းဒီနေ့ဟိုလုခွင့်စားသွားတဲ့အပေါ်မှာဟိုနေနေနောက်နေကျင်လာမှုတွေရှိတယ်ချွတ်တော့လာတာအပေါ်မှာလည်းနောက်နေကျင်လာမှုတွေရှိတယ်အများပြဆိုလို့ရှိရင်အဲ့ဒါလေးတွေဒီအချိန်နဲ့အမျှဟိုဆုံးရှုံးမှုလေးတွေဖြစ်တာတွေတော့ကျွန်တော်တို့တွေ့ရပါတယ
်ပြီးခဲ့တဲ့မလကုံပိုင်းကဆလို့ကြောက်တော်မြို့နဲ့ပလောဝမြို့နယ်ကြားလှုပ်ရှားနေတဲ့ရခိုင်ပြည်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားထိတ်တိုက်တွေ့ခဲ့ပြီးတိုက်ပွဲတွေဆခဲ့တာပါအေဗီလာထဲမှာတော့တိုက်ပွဲတွေပြင်းထန်လာပြီးလက်နယ်ကြီးနဲ့ပစ်ခတ်တဲ့အထိဖြစ်ခဲ့ပါတယ်။နောက်ကြောက်တော်မြို့နယ်အောင်လံချောင်ကျေးရွာမိရှုခံရပြီးရာနဲ့ချီတဲ့ဒေသခံတွေလည်းအနီးအနားရွာကိုထွက်ပြေးတင်းရှောင်ခဲ့ကြရသလိုလူအတော်များများကိုလည်းစစ်တပ်ဖက်ကရောရဲဘက်ကပါဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်
။မတိုင်ကြီးထိုက်ပါရှင်။မကြာခင်မှာဒုတိယပိုင်းနာရီဝက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်က2015ခုနှစ်မေလ23ရက်ကြာရပတင်းနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုတရားပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတုံမီတာ30 40 50လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာကမ္ဘာမီဒီယာထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာရင်းနဲ့အတူတူယုံကြည်ရအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်မှာတော့
သူကအပြစ်ခရဆေးကလှုပ်ထားပြီးတော့တကယ်တကယ်နိုင်ငံရေးရအခြေအနေဆွေးနွေးတာလည်းရှိခဲ့ဘူ
းမြမအရေးသုံးသက်ချက်အစီအစဉ်ကိုအပြည့်အစုံနားဆင်ဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာမြမနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဦးဆံမိုးဝေကစုစည်းတင်ဆက်ထားတာကိုနားထောင်ရအောင
်တော်ရရှိမြခင်ပထမဦးစွာတင်ပြပေးချင်တာကတော့ The Diplomat Online Journal မှာဆောင်းပါရှင်ယူလီရေးသားထားတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံအတွင်းကကိုကံကိစ္စရှုပ်ထွေးကိုရှင်းပြနိုင်မလားဆိုပြီးတော့မေးခွန်းထုတ်ခေါင်းစဉ်တက်ထားတဲ့ဆောင်းပါဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကိုကံဒေတာမှာလက်နက်ကင်ပြစ်ပခတွေတရော့ပြန်ပြီးတော့ဖြစ်ပွားခဲ့ပြန်ပါပြီ။ဒေတာတွင်းကလူပေါင်း3,000,000လောက်ဟာအိုးအိမ်တွေဆုံးခွာပြီးတော့ထွက်ပြေးနေကြပါတယ်။အများစုကရှမ်းပြည်နယ်အပါအဝင်ဒေတာအနီးပတ်ဝန်းကျင်ကိုတင်းရှောင်ခဲ့ကြပြီးတော့တောင်းနဲ့ချီတဲ့စစ်ဆောင်ဒုက္ခသည်တွေကတော့တရုတ်ပြည်ဘက်ကိုထွက်ပြေးခဲ့ကြတယ်လို့យေတာထားပါတယ်။ဥပုံကြားရှင်ခေါင်းဆောင်တဲ့ MNDAA အဖွဲ့ကိုတက်ခရမှာမြန်မာစစ်တပ်ဟာအရင်ကနဲ့မတူဘဲလေကြောင်းတိုက်ခတ်မှုတွေအသုံးပြုခဲ့ပြီးမကြာခဏဆိုသလိုတရုတ်နိုင်ငံပိုင်လေပိုင်နဲ့အတွင်းကိုဖျက်ကျော်ဝင်ရောက်ခဲ့တာမျိုးရှိသလိုမတ်လ17ရက်နေ့ကကြဲချလိုက်တဲ့ဘုံဟာတရုတ်နယ်ထဲကိုကြားရောက်ခဲ့ပြီးတော့တရုတ်နိုင်ငံသား9ယောက်တည်ဆုံးပြီး10ယောက်ဒဏ်ရာရရှိခဲ့ပါတယ်တဲ့ဒုထုကြားမှာဒေါသတွေထွက်ကြပြီးတော့တရုတ်အစိုးရကပြင်းပြင်းထန်ထန်ပြောဆိုသတိပေးခဲ့ပါတယ်ဒုက္ခသည်တွေအများအပြားနေဆက်ဖြတ်ကျော်လာကြသလိုတရုတ်နိုင်ငံသားတွေတေကြဒဏ်ရာရကြပြီးပဋိပက္ခကလည်းတန်တမန်နီးနဲ့ဖြေရှင်းမရဖြစ်နေပါပြီ။ဒီအတွက်တရုတ်နိုင်ငံသားတွေကအစိုးရကိုပြက်ပြက်သားသားကင်တွယ်ဖို့တောင်းဆိုနေကြပေမဲ့တရုတ်အစိုးရကတော့စီအေးအရာတုံ့ပြန်တာမျိုးမရှိသေးဘူးလို့យေတာထားပါတယ်။နေဆက်ဒေသကိုပုံမူတည်တည်ချာချာထိန်းချုပ်နိုင်အောင်အင်အားတွေထပ်မံဖြည့်တင်းတာတွေမြန်မာအစိုးရနဲ့ညှိနှိုင်းပြောဆိုတာတွေပြုလုပ်ခဲ့ပါတယ်။တရုတ်ဘက်ကနောက်တဆင့်ဘာလုပ်သင့်ပါသလဲ။မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့လက်နက်ကင်ပဋိပက္ခဟာတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်တွေကိုထိခိုက်နေပါပြီ။မေလ14ရက်နေ့မှာပဲမြန်မာဘက်ကချော်ပြစ်လိုက်တဲ့လက်နက်ကြီးထိမှန်လို့တရုတ်နိုင်ငံသားတွေဒဏ်ရာရရှိခဲ့ကြပြန်ပြီလို့ထောက်ပြထားပါတယ်။လက်ရှိအနေအထားမှာတရုတ်နိုင်ငံရဲ့တုံ့ပြန်လှုပ်ဆောင်မှုတွေကမထိရောက်ပဲရှိနေပါတယ်။နောက်ထပ်တရုတ်ပြည်သူတွေထပ်မံသေလို့ကတော့တရုတ်လူထုရဲ့ဒေါသကိုတရုတ်အစိုးရကြုံရပါလိမ့်မယ်။ပြည်ထနာကနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်နိုင်ပါတယ်။မြန်မာနိုင်ငံသားတွေနဲ့မြန်မာမီဒီယာတွေကဖုန်ကြားရှင်ကိုသူ့နေမည်သူပြန်ထင်းချုပ်ခွင့်ရဖို့ရေးတရုတ်ကလက်နဲ့တက်ဆင်ပေးထားတယ်လို့ယုံကြည်နေကြတယ်ဆိုပြီးတော့ထောက်ပြထားပါတယ်။ကိုကန်ဒေတာပြန်လဲငြင်းညမ်းစေဖို့အတွက်တရုတ်အစိုးရအနေနဲ့ဖုန်ကြားရှင်ကိုလက်နဲ့စွန့်ပြီးတော့မြန်မာအစိုးရနဲ့ညှိနှိုင်းဖို့တောင်းဆိုသင့်ပါတယ်။မြန်မာအစိုးရကလည်းဖုန်ကြားရှင်အတွက်တင့်တင့်လျှောက်ပတ်တဲ့အစီအစဉ်လုပ်ပေးရပါလိမ့်မယ်။တမရဦးသိန်းစင်အစိုးရဟာပြည်တွင်းလက်နက်ကိုင်တွေနဲ့ယင်ကြားစေဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တရုတ်အစိုးရကသာထောက်ခံမယ်ဆိုရင်ဖုန်ကြားရှင်အနေနဲ့ပြိပခပြင်းင်းမှုလုတ်လာပါလိမ့်မယ်စသဖြင့်យေတာထားပါတယ်ဆက်လက်တင်ပြကြင်တာကတော့မစ္စီမအွန်လိုင်းမှာဆောင်းမရှင်ရိုနန်လီយေတာထားတဲ့ဆောင်းမအကြောင်းဖြစ်ပါတယ်မကြာသေးခင်ကအဖြစ်ပြက်တွေကမြန်မာနိုင်ငံရေးလောကကခေါင်းဆောင်တွေရဲ့မဲအနေအရေးကြိုးပမ်းမှုတွေကိုပြသနေပါတယ်ရွေးကောက်ပွဲဟာဦးသိန်းစင်ရဲ့အစိုးရလူထုကြားရေးပန်းစားနေတဲ့ဒေါ်အောင်ဆန်းစုကြည်ခေါင်းဆောင်တွေအတိုက်ခံတဲ့နေဇွန်နေပြားဒေတာတွေမှာအဓိကထားပြီးတော့စီယုံရတဲ့တိုင်းရင်းသားလူမျိုးစုပါတီတွေရှင်ပြန်ရမယ်ပွဲဖြစ်ပါတယ်တဲ့သမရဦးသိန်းစိန်ဟာနိုင်ငံရေးကိုကောင်းကောင်းသဘောအပေါက်ဆုံးသူဖြစ်ပြီးဒီမိုကရေစီရေးမှာရိုးရိုးသားသားဆောင်ရွက်နိုင်သူတဦးဖြစ်နေပြည်တွင်းရွေးကောက်ပွဲတွေမှာမဲရအောင်ကြိုးပမ်းနိုင်တဲ့အခြေအနေမျိုးမှာရှိနေတယ်ဆိုပြီးတော့ရေးသားထားပါတယ်။တချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အခြေခံဥပဒေကိုမပြင်ရွေးကောက်ပွဲဝင်မှာမဟုတ်ဘူးဆိုတဲ့ view ဟာကိုဆက်လက်စွဲကြင်ထားမယ်ဆိုရင်အရှုံးဆုံးဖြစ်သွားနိုင်တယ်လို့လည်းရေးသားထားပါတယ်။ဒီမိုကရေစီဆိုတာအရာရာပြည့်စုံဆုံးအရာမဟုတ်ပါဘူးဆိုပြီးတော့လည်းထောက်ပြထားပါတယ်။အပြည့်စုံကိုမျက်စိမှအွန်လိုင်းမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာ့သတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ပြီးဒေါ်လာလာတန်တင်ဆက်တဲ့ American Indian 3အင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ရှင
်ဒီဂရီမနဲ့တင်ပြမယ် idiom အသုံးက
chill out
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကCHILL chill ga a e kana e ang pi lut da out out ga away da ma mho a pyin go yi hnyut ne adverb kriya vididana phit par de chill out ye long gao de be ga ro e ang lut da bo EDM ဆိုတဲ့တွေ့ဝိုက်အသေးပဲကတော့လူတူးစိတ်မတူအောင်စိတ်ထိန်ထားဖို့စိတ်အေးအေးစိတ်ရှိရှိထားဖို့စိတ်ကိုငြိမ်အောင်ထားဖို့ပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ဆူနေတဲ့ပူနေတဲ့စိတ်ကိုအေးအောင်ဖြေတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
ခင်ဗျားရဲ့သားဆမီးပွဲကြတဲ့တရင်ကြတော့ခင်ဗျားတိတ်ဆိတ်ဆိုးတာကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့လို့ကိုယ့်စိတ်ကိုယ်ကိုဖြေစမ်းပါဒေါသကိုထိမှဗျာလို့အဓိပ္ပာယ်ရပါတယ်ပုမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I know you're angry after you heard the news about your son failing his exams but chill out and control your anger
စိတ်ကိုဖြေဖို့ထိမ့်ဖို့စိတ်အေးအေးထားဖို့တိုက်တွန်းလို့ရဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
Chill out
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
် American EDM သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းတင်ဆက်သွားတာပါအခုတော့မြမအရေးသုံးသက်ချက်တွေကိုတင်ဆက်ပေးမှာပါဆင်းရဲနှံပါတဲ့ပြည်သူတွေဆာလောင်ငတ်ပြတ်နေချိန်မှာမြမအာနာပိုင်တွေကဒေါ်လာတန်ပေါင်းများစွာအကုန်ကျခံပြီးကိုကန့် MNDAA အမှုပြုတဲ့တိုင်းရင်းသားအင်အားစုတချို့နဲ့ရေရှည်စစ်ပွဲဆင်နွှဲနေပါတယ်။တစ်ဖက်မှာလည်းငြိမ်းချမ်းရေးဆိတ်ဆက်ဖို့တောင်းဆိုနေပါလျက်နဲ့အစိုးရဘက်ကဘာကြောင့်လက်မခံတာလဲဆိုတာကိုစစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းချွတ်နဲ့တကွမြမအရေးစောင့်ကြည့်သူဒေါက်တာဒေါ်လာကျော်စောတို့နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကိုကန်ဦးဖုံကြားရှင်တို့ရဲ့ MNDAA နဲ့ဖြစ်နေတဲ့တိုက်ပွဲဟာလက်နက်ချပြီးတော့အတော်ကြမ်းမြင့်လာခဲ့ပြီဖြစ်ပါတယ်။တိုင်းပြည်အတွက်လည်းပဲအတော်နစ်နာတဲ့ကုန်ကြစိတ်တွေကလူအစေးပြောက်ကတော်တော်များတယ်လို့လည်းသိရပါတယ်။တခါတိုင်းပြည်အတွက်အရေးကြီးတဲ့နိုင်ငံရေးဖြစ်ရအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့နှိကလာတဲ့အချိန်လေးဖြစ်ပါတယ်။ဆိုတော့ဒီတိုက်ပွဲမြန်မြန်ပြီးဆုံးသွားနိုင်ရင်တော့အကောင်းဆုံးပဲလို့ထင်ပါတယ်။ဘာဖြစ်လို့အတွန်းရှင်နေရသလဲဆိုတာကိုပထမဆုံးကျွန်တော်စင်စားကြစီကြပါလေခင်ဗျာဦးအောင်လင်းတော့ဘယ်လိုသဘောပါလဲခင်ဗျာ
ကျွန်တော်အမြင်ကပြောရရင်တော့ပေါ့လေလက်ရှိဗမာတံပရောရဲ့အခြေအနေကအကြဆုံးများတယ်တည်ဆုံးနေများတယ်အဆုံးရှုံးနေများတယ်အားလုံးကဒီဆုံးရှုံးမှုတွေဖြစ်နေတဲ့အခါမှာလက်ရှိအခြေအနေမှာဗမာတံပရောဟာသူ့ကိုယ်သူအပတ်ဆယ်နိုင်မှုတက်ကိုတော်တော်လေးရုန်းကန်နေရတဲ့သဘောရှိပါတယ်နောက်တစ်ခုကပေါ့လေငင်းငယ်ကြီးယူပြီးတဲ့ကာလ20ကျော်တွင်မှာဗမာတံပရောရဲ့ไคไคอ่ะอินเตอร์มาจาเส้นတော့เลยပြောอ่ะပါဒီပြင်มาကောင်းဆောင်ပိုင်းပေါ့လေအခုလက်ရှိလုပ်နေတဲ့ဦးစီးချုပ်ပိုင်းတော့ကသတာမူပိုင်းပုံကိုများပြီးအချိန်ကစစ်တက်ခဲ့ဘူးတဲ့ပုံကိုမဟုတ်ပါဘူးလူကြီးနားမှာကတ်ရက်ပြီးတော့နေခဲ့တဲ့ပုံကိုဖြစ်ပါတယ်ဒါကြောင့်မလို့လက်ရှိချိန်ကတော့စိတ်တော့မလွယ်သေးတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗ
ျဒီစစ်ပွဲမှာလူလူထောက်ခံမှုကလည်းစိတ်အရေးကြီးတယ်လို့ကျွန်တော်ကြားဖို့ပါတယ်ကျွန်တော်ကစစ်သားမဟုတ်စစ်အတွေ့အကြုံမရှိတော့ဒါပေမဲ့မြန်မာနိုင်ငံမှာလည်းဒီတိုက်ပွဲဖြစ်တော့အစိုးရဘက်ကမြန်မာတပ်မတော်ဘက်ကလူလူထောက်ခံမှုရအောင်အမိမြေကိုတလဲမမအထီးမခံမှုပါညာဆိုလို့လူထောက်ခံမှုကတော့တော်ရခဲ့တယ်ဆိုတော့ဟုတ်ပါတယ်ဦးအောင်လင်းတော်ဘယ်လိုသုံးသပ်ပါလဲ
ကကျွန်တော်အမြင်ပြောရင်တော့ဒီကိုကနယ်မြေဒေသမှာတော့ဒီဝါရဖြတ်မှုတစ်ခုပါပဲလူလူထောက်ခံမှုလုံးဝရတဲ့နေသားမျိုးကျွန်တော်မရှိပါဘူးကျွန်တော်တို့ပြည်တွင်းကလူထုဆိုတာကလည်းစိတ်ပါတဲ့လူကနဲပါပဲဟိုကျွန်တော်တို့အခွင့်အရေးလူကျင်လို့အခြားအကြောင်းမျိုးမျိုးကြောင့်ပါလေဟိုလိုက်ပြီးတော့မှအနိပညာရှင်တွေကပါဝင်ပါပြီးတော့မှထောက်ခံပေးရတဲ့ညီတမျိုးပဲရှိပါလေဒါကိုလူထုထောက်ခံတယ်လို့မပြောလို့မရပါဘူးလူထုလူကျင်တာကတကယ်ငြင်းငြင်းရေးပါပြည်တွင်းကလူတွေရောကိုကန့်ဒေသကလူတွေရောအားလုံးကအိုက်ချိုက်ပြီးတော့မှဖြစ်ရှင်းတော့ဘူးမှမလို့ချင်းဘူးအေးတန်းနဲ့စကားပြောစီချင်းပါလေခင်ဗျ
ဟုတ်ကဲ့အဲ့ဒီငင်းငန်းစွာဖြစ်ရှင်းမဲ့အပိုင်းကိုကျွန်တော်နောက်ပိုင်းမှာဆက်လက်ဆွေးနွေးအောင်ပါအခုစီရေးအမြင်နဲ့ကျွန်တော်သုံးသပ်စီချင်ပါတယ်ဒေါ်လာကျော်စောဘယ်လိုသဘောပါလဲခင်ဗျာစီရေးအမြင်အဖြစ်ဘာကြောင့်မနိုင်ရဘူးလို့ထင်ပါသလဲတစ်ဖက်ကတော့နောက်မှတရုတ်ကအစိုးရမဟုတ်တော့မှဒေတာတွင်ကလူတွေစီးပွားရေးလုပ်ငန်းရှင်တွေပေါ့လေပုဂ္ဂလိကအနေနဲ့ထောက်ခံအပိတ်မှုတွေရှိရပါ냐ဆိုတော့ဆွဆွဲချက်တွေလည်းကြားရပါတယ်ခင်ဗျာ
ကျမအမြင်ကတော့ဒီပြည်တွင်းစက်တရဟာဘယ်သူနဲ့ပဲဖြစ်ဖြစ်ဟိုရေရှည်စီရင်တဲ့အနိုင်မတိုက်နိုင်ဘူးလို့မြင်ပါတယ် ကိုကကိစ္စမှာလည်းဒီလိုပါပဲငញ្ញမ်းရေးယူထားတယ်ဆိုပေမဲ့သူကအပြစ်ခက်ရစေးတာလှုပ်ထားပြီးတော့ဒီတကယ်တကယ်နိုင်ငံရေးရအခြေအနေဆွေးနွေးတာမရှိခဲ့ဘူးမရှိခဲ့တဲ့အပြင်ဒီနဝတအနာဖခက်ကသဘောထားမမှန်ကန်သွားနဲ့ဒီကိုကနေကိုသူနဲ့ငញ្ញမ်းရေးယူထားတဲ့အဖွဲ့တွေကိုကွဲအောင်ပြဲအောင်လှုပ်ပြီးမှသူကဒီနေရာတွေကိုပြန်ယူတဲ့အတွက်သူ့ရဲ့သဘောထားအခြေခံတွေမမှန်ကန်မှုကြောင့်ဒီပြည်တွင်းစစ်ကပိုးရှည်နေရတယ်လို့ကျွန်မမြင်ပါတယ်ဒီကြားတဲ့စစ်ကောင်းဆောင်တွေဘာတွေကလဲစစ်ဘုတ်ဘာညာလဲမတိုက်စာကြာလာတဲ့ခါကျတော့ဘသူမှတိုက်ထက်ထက်မြက်မြက်လုံရီကန်ရင်လည်းမရှိတော့ပါဘူးအဲ့တော့ကိုးကကြတော့သူကသူ့နေမြေသူ့ဒေသသူ့အရက်မှာလောရတာဖြစ်တဲ့အတွက်ကြောင့်သူ့ပြည်သူကိုအခြေခံပြီးလောရတာဖြစ်တဲ့အတွက်ကြောင့်သူ့ဘက်ကအသာစီးရတယ်လို့ဖြစ်နေဟန်တူပါတယ်အဲ့တော့တရုတ်ကထောက်ခံတည်ဖြစ်စီမထောက်ခံတည်ဖြစ်စီဒီစပွဲကဒီတိုင်းစည်တက်တက်နဲ့တော့ဖြေရှင်းကိုရနိုင်မယ်မထင်ဘူးလို့ကျွန်မထင်ပါတယ်
ဟုတ်ကဲ့ခုနကတော့လှပြောတဲ့အထက်မှလည်းပါတယ်ဒီကိုကန်းနဲ့အပြစ်ခက်ရဆေးရေးလုတ်ခက်ကလေးကမူမမှန်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ဥအောင်လင်းထုတ်ကကိုရိုင်းအတွေ့အကြုံရှိရတဲ့ပုဂ္ဂိုလ်ကျွန်တော်လည်းမေ့ကြပါတယ်အဲ့ဒီအပြစ်ခက်ရဆေးရေးကနေပြီးတော့ညီငယ်အစ်စင်ကိုဘာကြောင့်မတက်လှမ်းနိုင်ခဲ့ကြတာလဲဥအောင်လင်း
ကျွန်တော်အမြင်ပြောရရင်တော့မူမမှန်ဘူးလို့မဟုတ်ပါဘူးခင်ဗျအဲ့ဒီအချိန်ကမှကျွန်တော်တို့ရဲ့အဓိကရန်သူကဘာမှပြီးကွန်မြူနတီပါတီပါအမရိကကွန်မြူနစ်ပါတီကိုတချေမုံမှုကိုဆိုတာကညီလန်တစ်ခုအနေနဲ့ကျွန်တော်တို့တွန်းခဲ့တယ်။အဲကျွန်တော်ကိုကန်ဝါတောက်လျှောက်ပေါ့လေ။ဒါကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်သွားတဲ့အချိန်ကမှဗမာပြည်ကွန်မြူနစ်ပါတီကလည်းလူလူချင်းသူကငုတ်သွားတဲ့အနေနဲ့တောက်သွားတဲ့အနေအထားမျိုးကျွန်တော်တို့ရှိခဲ့ပါတယ်။အဲတော့ကျွန်တော်တို့လုံစင်တုံးကတမရော်ဆိုကနိုင်ငံကိုသူပြတ်ပြန်ဝင်မရှိဘူး။ဒါတကယ်နောက်ပေါ်လာတဲ့အစိုးရကမှဆွေးနွေးပါဆိုတဲ့ဒီလမ်းစီနဲ့ကျွန်တော်တို့တွေ့ခဲ့ကြပါတယ်။ဒါပေမဲ့ကျွန်တော်တို့အဲပေါ်လေသူပြင်းတော်ဒီခေါင်းဆောင်ပိုင်းမှာဘုတုံမူကြီးစောမောင်လက်ထက်ကနဲ့ဘုတုံမူကြီးတန်းချူလက်ထက်မှာအများကြီးကွာသွားပါတယ်။ဘုတုံမူကြီးတန်းချူလက်ထက်ကတော့သူကဒီငင်းငိုင်းနဲ့အပြစ်ခတ်ရဆက်ရေးကိုနိုင်ငံကြီးလက်နဲ့တစ်ခုတင်နေသူကတုံးခဲ့တယ်။ဆိုတော့ကျွန်တော်အလုံးကြားပါလိမ့်မယ်။အပြစ်ခတ်ရဆက်ကွန်တပွဲဆက်ကွန်တပွဲဒီမှာကျွန်တော်ပြောပြောပြီးတော့မှကျွန်တော်ခေါ်သွားတယ်နောက်ဆုံးဗမာသွားပြီးတော့ကျွန်တော်တို့ကိုယ်ခံစားရတယ်ဆိုတော့ကရင်နဲ့ကျွန်တော်ကရင်ယူနဲ့ငင်းငယ်ကြီးလုတ်တယ်ကျွန်တော်တို့96ပါကျွန်တော်ငင်းငယ်ကြီးရဖို့အတွက်ကိုငင်းငယ်ကြီးနဲ့လုတ်တော့တယ်ဘာမှဒီစကယ်လုံးလောက်ပဲကျွန်တော်တို့လုတ်တယ်ဒါမင်းနဲ့အဲ့ဒီအချိန်ကမှကျွန်တော်တို့ကိုပြန်မြို့မှာအမိန်ပေးတာကဒီကရင်နဲ့ပတ်သက်ပြီးတော့မှကရင်ယူဟာတကယ်တန်းချေဆုံးသဘုံဖွဲ့ဖြစ်တယ်နိုင်ငံကြီးလမ်းရင်ရှိတယ်ဘာသာရေးကခရစ်ယာန်ကြီးဖြစ်တယ်နိုင်ငံတကာဆက်ဆံရေးရှိတယ်ဆိုရင်ချက်တွေတော့မင်းတို့ကရင်ယူတော့ဟိုလားကျန်တဲ့အဖွဲ့တွေကိုမပေးနိုင်ဘူးကရင်ယူတော့ငင်းငယ်နဲ့လည်းနဲ့သေးခိုင်းနေဆိုတော့လည်းနဲ့ချခိုင်းရမယ်ဆိုတော့ငူကိုချပြီးတဲ့အခါမှာကရင်ယူနဲ့ကျွန်တော်တို့စဉ်းစားပြတ်သွားတယ်မူလညီမန္တရဲ့အဲ့ဒါမျိုးသားဒီညီလာခံမှလည်းဒီတိုင်းနာနဲ့ပတ်သက်ပြီးတော့မှစဉ်းစားပြတ်မပေးတော့ဘူးနောက်တစ်ခါဒီကိုကန့်ကိုလည်းဟိုလားကျွန်တော်တို့2009မှာငယ်ရတော့ဆက်လို့ရမယ်ဆိုပြီးတော့မှမောင်းထုတ်တယ်ဗျာအခုကဒီတက်လာရအခုပြန်ပေါ်လာတဲ့ဒီစားမှုရှိပါလိမ့်
မယ်ဟုတ်ကဲ့နောက်တစ်ခုကျွန်တော်မေ့ရတာအခုတော့ဒါစီးရင်နဲ့မပြေလည်နိုင်ဘူးစီးရင်နဲ့ဒီကိစ္စကိုမဖြေရှင်းနိုင်ဘူးဆိုတော့နှစ်ဖက်စလုံးကသဘောပေါက်ကြတယ်လို့ဥက္ကဋ္ဌထင်ပါသလားတကယ်လို့များသဘောပေါက်ခဲ့ရဆိုရင်ဘာဖြစ်လို့မြန်မာတက်မတော်ဘက်ကဒီဟာကိုစီးရင်မဟုတ်ဖ ೇನೆ ငင်းငန်းစွာဖြေရှင်းမယ်နေလို့ရောမရွေးသေးတာလဲ
ကျွန်တော်ခုနပြောခဲ့သလိုပေါ့ဒီအခုလက်ရှိစစ်ဘုံချုပ်တွေလုပ်နေတဲ့လူကစစ်မတိုက်ဘူးနိုင်ငံရေးတွေးခေါ်မရှိလို့ပဲအဲ့တော့သူတို့ထင်တာကသူတို့မှဟာကျွန်တော်တို့ဟိုရုရှားကဝယ်တဲ့လက်နက်တွေရှိတယ်အခုဒါကျွန်တော်တို့ဆာဗီးယားကဝယ်တဲ့လက်နက်တွေရှိတယ်ပါကစ္စတန်ကတိုက်ရင်တော့ရနိုင်တယ်လို့ထင်တယ်ဒါပေမဲ့အားလုံးပြည့်တဲ့အချိန်မှာဗီယက်နမ်လိုနိုင်ငံမျိုးတွေကအမေရိကန်ကတိုက်လို့မရခဲ့ပါဘူးအမြောက်ကတောက်ချားကိုလက်ပြလို့မရဘူးကိုကန့်ဖွဲ့ဆိုတာကဒီတောက်ချားကြီးနဲ့ပဲတိုက်မှာအမြောက်တွေနဲ့ဘလောက်ဖြစ်ဖြစ်လေကြီးစံမဲ့ပုံပဲအနောက်လုံးကဒေါ်လာမနည်းပေးရပါလေတောင်းရှိတဲ့ဒေါ်လာအများကြီးပေးရမယ်အခုကျွန်တော်ဒီလောက်တည်းအခုစစ်ပွဲမှာဒေါ်လာဘီလီယံနဲ့ချီပြီးတော့သုံးနေရတာကအပီတုပတ်ဆက်နေပါ
ဟုတ်ကဲ့ဝန်လင်းထားအဲ့တော့အခုသူတို့စဉ်းစားဖို့မစဉ်းစားတာနိုင်ငံရေးအမြင်မရှိလို့လို့ယူဆလား
ကျွန်တော်အမြင်ကအဲ့တည်းပဲတခုတော့ရှိတယ်ဗျာဒါသူတို့လှက်ွက်တာလုတ်တက်တယ်ကျွန်တော်တို့ဒီစစ်ဘုံချုပ်တွေပေါ့လေဗာလဲဆိုတော့ဒီကိုကန့်ရေးခင်းနဲ့ဒီ2015ရွေးကောက်ပွဲနဲ့ချိန်ကောင်းချိန်ထားနိုင်တယ်ဒါဒါကျွန်တော်တို့တန်တရားရှိပွဲအချက
်ဟုတ်ကဲ့ခင်ဗျာတော်လှန်ကျော်စောရဲ့အမြင်နဲ့သိကြပါတယ်ဒီနေရာမှာစိစက်တဲ့ကိစ္စမှာတရုတ်ဘက်ကလည်းပဲညဉ့်ညံ့စီခြင်းနဲ့စိစက်စီခြင်းနဲ့မကြာခဏပြောနေတာတွေ့ရတယ်သူတို့ကတော့ဘလောက်ဝင်ရောက်ဆောင်ရွက်ပေးနိုင်မထင်ပါလေဒီကိစ္စကိုနိုင်ငံရေးနဲ့ဖြေရှင်းမယ်ဆိုရင
်ဟိုကျမကြားသိသလောက်တရုတ်ဘက်ကစဉ်းစားတာကတော့အခုအပြစ်ခက်ရ လက်မှတ်တွေပါတွေထိုးစေခြင်းနဲ့ထိုးစေပြီးတဲ့နောက်မှာပြည်ခရက်ဆင်းရေးစာချုပ်ကိုစောင့်ကြည့်တဲ့အဖွဲ့ကိုကုလသမဂ္ဂတို့တရုတ်တို့ထားစေခြင်းနဲ့လို့အဲကြေးထားတာတွေ့ရတယ်အဲ့တော့သူကကုလသမဂ္ဂနာမည်နဲ့ဟိုညဉ့်ညဉ့်ရေးစောင့်တသားဖြစ်နေအဲ့ဒေသတွေဝင်ပြီးတော့ဒေသဖွံ့ဖြိုးရေးတွေတိုးတက်ရေးတွေလှုပ်လိုက်လို့ရှိရင်ဒီစစ်ပွဲတွေကလည်းစုစုံကြီးကညဉ့်ညဉ့်သွားလိမ့်မယ်လို့သူကတွက်ပုံရတယ်
โอเคส่วน2015ยุคเก้าปวยมาနိုင်ငံရေးအရာအသာစီးရနိုင်တဲ့ဒီတိုက်ပွဲကိုတိုက်ပြနေခြင်းအဖြစ်လို့တွေ့တဲ့ဆိုရင်တော့အဲ့လိုတွေ့တဲ့အမြင်ကတော့ဟာကျော်စောဘယ်လိုယူဆမလဲခင်ဗျာမှန်ကန်တဲ့အမြင်လားတကယ်ပဲသူတို့လူတွေရဲ့အမြင်ကောင်းလာနိုင်ကြလားဒီတိုက်ပွဲကိုတိုက်ပြနေတဲ့အတွက
်ကျွန်မကြည့်တာကတော့2015ยุคเก้าปวยကိုမလုပ်ချင်လို့ဒီလိုပဲတိုက်နေတယ်လို့ထင်ပါတယ်အဲ့တော့ဒီတိုက်ပွဲကိုအကြောင်းပြပြီးยุคเก้าปวยကိုရွှေ့ခြင်းလို့များလုပ်နေကြလားလို့ထင်ပါတယ်တို့မနိုင်နိုင်ဘူးဆိုတာစစ်ဘောမတက်မတော်ကသိထိုင်ပါတယ
်ဟုတ်ကဲ့ဒရစ်တော့ပွင့်နဲ့ဆက်ဆက်တဲ့သုံးသက်ချက်ဦးအောင်မင်းထွက်ရဲ့သဘောပြောပါခင
်ဗျာပထမဆုံးဒီဖွဲ့စည်းပုံပြင်ဖို့မပြင်ဖို့ကိစ္စကစစ်တပ်ပါဖို့မပါဖို့ကိစ္စတွေကကျွန်တော်တို့ဒီအချိန်ခါမှာစစ်တပ်ရဲ့ရေးပါမှုရှိတယ်ဆိုတဲ့ဥစ္စာကိုတို့ပြခြင်းနဲ့အဲဒါကြောင့်တို့ကလည်းရခိုင်ကျွန်တော်တို့ဘလောက်အချိန်ပေါ့လေဒီဖွဲ့ရင်းနဲ့ဆက်ပြီးမှဒီစစ်တပ်ပြနေတယ်ဆိုတဲ့ဥစ္စာကဟိုဒါစဉ်းစားပြပြပါနောက်တစ်ခုကကျွန်တော်တို့ကစစ်တပ်တည်းနေတဲ့ဆုံးကပေါ့လေဒါဒီစစ်တပ်ဆိုတာကတပုံမရှိရင်အလကားပဲဆိုတဲ့ပုံစံမျိုးအဲ့ဒီခေါင်းထဲမှာရိုက်သွင်းထားတဲ့အတွေးအခွန်မျိုးတွေရှိပါတယ်ဒါတပုံရှိအောင်များအတမင်ကဖန်တီးပြီးတော့မှတိုင်းပြည်ကိုဆက်ပြီးတော့မှစစ်တပ်ကစိုးမိုးလို့ရအောင်များလုပ်နေသလားလို့တံများရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့နောက်ဆုံးကတော့တည်ငြိမ်ဖြစ်ဖြစ်နိုင်ငံရေးညီညွတ်ရေးဖြစ်ဖြစ်ပြည်လဲအဆုံးသတ်သွားမယ်အထင်ကဘလောက်လူသေးတယ်လို့အကြံပြင်းခက်တူတူတွေ့ကြည့်ပါလားခင်ဗျာ
ဒီရေးရဖြစ်ရှိမှုကတော့လုံးဝမဖြစ်နိုင်ဘူးအဲ့တော့ဥနာဒေါ်လာကျော်သောပြောသလိုပဲတရုတ်လိုနိုင်ငံမျိုးကတွေပြီးတော့မှကြားဝင်ပြီးတော့မှဗမာအစိုးရကိုချောင်းပြောင်းဖျားဖျားနဲ့ပြောတာတမျိုးပါဗျာအဲကျွန်တော်တို့တစ်ဖက်ကလည်းတစ်ဖက်ကလည်းဒုက္ခပြမှမှာဗမာအစိုးရအနေနဲ့ဒီစစ်ကိုရအောင်သူလုပ်လိုက်မယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျဟုတ်ကဲ့ဒေါ်လာခင်ဗျာတရုတ်ဆိုတာဒုက္ခပြမယ်ခိုင်းမယ်တော့ဖြစ်နိုင်ပါမလားခင်ဗျာ
တရုတ်ကတော့အခုပန်ကင်းတမန်ကင်းကိစ္စတွေကိုအရင်တုန်းကလို့တိုးတိုးတိတ်တိတ် low profile သူတို့နေစရာမလိုတော့ဘူးနေလို့မဖြစ်တော့ဘူးလို့ပြောတယ်ဒါကြောင့်မလို့သူတို့က hot spot တွေပေါ့ဗျာအပူဒေသတွေကိုတတ်နိုင်တဲ့မြားလက်ဦးရှိရှိဝင်ရောက်ရှင်ရှင်ပေးတဲ့နယ်ဆိုပြီးပြောနေတဲ့အတွက်ဗမာပြည်အရေးမှလည်းတစုံတရာပါဝင်ပတ်သက်လာမယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်မစဉ်းစားတာကတော့အဓိကဗမာတပ်မတော်အနေနဲ့သူတစ်သက်လုံးရရှိထားတဲ့နိုင်ငံရေးဩဇာစီးပွားရေးဩဇာတွေကိုတခြားလူတွေနဲ့မျှဝေရမယ်မျှဝေပေးရမယ်ဆိုတာသဘောပေါက်လာမှဒီကိစ္စတွေကပြေလည်နိုင်တယ်လို့ထင်ပါတယ်
အရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့နိုင်ငံတကာယင်းနှိမ့်ညွန့်မှုနဲ့ဥပဒေဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးမော်စင်ကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါမမို့ဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ယုံကြည်ရဆိုတာကိုဘဝမှာလိုက်နာကျင့်သုံးရမယ်ပြည်ငြိမ်းလို့ခံကြပါတယ်။တချို့ယုံကြည်မှုတွေကခေတ်အခြေအနေပြောင်းလဲလာတာလည်းအမျှလက်ရှိအခြေအနေမှာအမှန်တရားတစ်ခုတွင်အနေနဲ့ဆက်လက်ယက်တည်နိုင်တဲ့အခြေအနေရှိမလာနိုင်တော့ပါဘူး။ခေတ်တစ်ခုမှသာတည်ရနိုင်တဲ့အခြေအနေတွေမှသာမှန်ကန်နိုင်တဲ့ပြောင်းလဲလာတဲ့အခြေအနေတွေမှာကိုက်ညီမှုရှိနေတော့ဘူး။ယူဆလာရတယ်ဆိုရင်ဒီယူဆကိုစွန့်ပစ်လိုက်ကြပါတယ်။ငါအမျိုးသားမြတ်တယ်ဆိုတဲ့ယူဆမဟာပူဝါဒဆိုတာတွေကစွန့်ပစ်လိုက်ကြတဲ့ယုံကြည်မှုတွေကအတိတားတဲ့ဥပမာနိုင်ငံရေးလူမှုရေးဘက်ကကြည့်မယ်ဆိုရင်လည်း20ရာစုမှာလွှမ်းမိုးခဲ့တဲ့သဘောတရားတွေမှာအာလုံးသာလူများရေးဆိုတဲ့သဘောတရားတွေလူတစုကောင်းစားရေးအတွက်အများစုကဒုက္ခခံရတဲ့ဒီဒုက္ခတွေကနေပြီးတော့လွတ်မြောက်ရေးဆိုတဲ့လက်ဝဲယူဆတွေကိုခင့်နေမလျော်ညီတော့လို့ဒါမှမဟုတ်ပြောင်းလဲဖို့မဖြစ်နိုင်တော့လို့ဆိုပြီးတော့မှဆွန့်ပစ်လိုက်ကြရတာတွေရှိပါတယ်။ဒီလိုဆွန့်ပစ်လိုက်ကြရတာတွေမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးအခြေအနေတွေ social condition တွေသမိုင်းဆိုင်ရာအခြေအနေတွေ historical condition တွေကနေပြီးတော့မှမတွန်းလှန်နိုင်ကြလို့လားတကယ်ပဲဆွေးကင်တင်တဲ့သဘောတရားတခုမဟုတ်လို့လား universal truth မဟုတ်လို့လားဆိုတာကို sensitive ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ယုံကြည်ထားတဲ့သဘောတရားတခုကတော့ true in thing တခြင်းနဲ့ရလို့ပါပဲလူဘဝမှာကိုယ်အသက် support အတွက်အခြားဘဝတွေဆုံရှုံမသွားဘူးပဲဆိုတဲ့အဲ့တခြင်းစာသားလို့ပဲခိုးလို့ရတဲ့ငွေလိမ်လို့ရတဲ့ငွေ သူတပားမျက်ရည်ပေါက်ကြီးငယ်ကြမှာရတဲ့ငွေတွေနဲ့အသက်မဆက်ဖို့ဆိုတာလူချင်းဝင်ရဲ့အခြေခံသဘောတရားတစ်ခုပါ။အခုခေတ်လူမှုနယ်ပယ်မှာလူပြောများနေတဲ့သဘောတရားတစ်ခုကတော့အချင်းပြတ်ချစားမှုဆိုတာ။လက်ကိုဘဝအသက်ရှင်ရည်တည်ရေးအတွက်လက်ခံနေရတဲ့လူတချို့လူတန်းစားတချို့ရှိနေပါသေးတယ်။အချို့လူတန်းစားတွေကတော့ဒါကြီးစွာသောအကျိုးစီးပွားကိုတိဆောက်ပြီးတော့မှတခြားဘဝတွေကိုဆက်လွှမ်းမိုးထားနိုင်မှုအတွက်လုပ်နေကြတဲ့အလေးစရိုက်တစ်ခုဖြစ်နေပါတယ်။ဒနာအင်အားကြီးရာငယ်ရာကိုဆက်ပြီးတော့မှအနိုင်ယူသွားဖို့တည်မြဲနေတဲ့စနစ်တစ်ခုဖြစ်နေပါတယ်။ဒါတော့လူပြောသူပြောမများတဲ့ခက်ကုံသွားပြီးဆိုပြီးတော့လူတွေမတွေးကြတော့တဲ့ကိစ္စတခုလည်းရှိနေပါသေးတယ်။ပစ္စည်းမဲ့အာဏာရှင်စနစ်ဆိုတာကြီးနဲ့အတူရောပြီးတော့မှတွန့်ပြစ်လိုက်ကြတဲ့သဘောတရားတခုပါ။ကောင်းမှုဖြတ်တယ်ဆိုတဲ့ကိစ္စပါ။ expectation ဆိုတဲ့ကိစ္စပါ။အသိပညာတတ်ပညာရရှိဖို့တို့ကိုအခွင့်အလမ်းမရှိသလောက်နည်းပါးတဲ့လူမှုဘဝနဲ့ဒီမှာမွေးဖွားလာကြတဲ့လူတွေကမသိယုံတမဲအတွက်ကျမ်းမာရေးထိခိုက်အောင်လုပ်လို့ကြရပါတယ်။တိုးတက်တဲ့နိုင်ငံကြီးတွေမှာဒီလိုလူမျိုးလူမှုတည်ငြိမ်မှု social stability အတွက်နိုင်ငံကြီးတည်ငြိမ်မှု political stability အတွက်အမြတ်ရနိုင်မှု non profit margin အတွက်ကိုဒီဟာတွေကိုဆက်ပြီးတော့မှထိန်းသိမ်းထားဖို့အတွက်ဒီလိုအလုပ်မျိုးတွေကိုဆက်ပြီးတော့မထားနိုင်တော့ဘဲနဲ့ဆင်းရဲတဲ့နိုင်ငံစီကိုလွတ်ပြီးတော့မှလောက်ခနဲ့နဲ့လူတွေအများကြီးလုံမှအမျက်စွန်းရနိုင်မယ် labor intensive အလုပ်တွေကိုဆင်းရဲတဲ့နိုင်ငံတွေကိုရွှေ့ပြောင်းပြီးတော့မှလောက်လာကြတာတွေ့နေရပါတယ်။ဥရောပမှာလူတွေဈေးနှုန်းအထင်တင်နဲ့တင်းတင်းတဲဝယ်စားနိုင်မှုခါလာဖို့အတွက်ကို Bangladesh လိုနိုင်ငံမျိုးဆင်းရဲတဲ့နိုင်ငံတွေကနေပြအဝိထရီမာပြီးပို့ကြပါတယ်။ဒီထေရုပ်တွေမှာဘလို့စိုးရတဲ့အချိန်တွေနဲ့လုတ်ကင်နေကြရတဲ့ဆိုတာကိုဂရုမပြုနေပဲနဲ့ဆက်ယုံပြိုကြလို့လူပေါင်းထောင်ချီပြီးတော့မှပေမကိုဝိတဲ့အဝတ်ကိုဘလို့အချိန်တွေကနေပြီးတော့မှထုတ်နေတာလေငါရောတာဝန်ကင်းရလားဆိုတာကိုစဉ်းစားလာမိကြပါတယ်ဒရိုက်တာဦးသူခရဟန်းစားသောစွန့်တနတ်ဆိုတဲ့ဇလန်းနေရတော့ပဲယဟန်တပါးကစွန့်တခွက်ကိုမစားမိဒီစွန့်ဝင်စားဖို့အတွက်အကျင့်တီလားပြည့်စုံရလားဆိုတာကိုစဉ်းစားရပါတယ်တကယ်လို့မပြည့်စုံမဲနဲ့စားခဲ့မိသည်ရှိတော့ဖြစ်ရှိတယ်လို့ဆိုပါတယ်ဒီသဘောတရားတိုင်းမှာပဲကျွန်တော်တို့လူတွေမှာလေကိုစားတဲ့အစာကိုဝိတဲ့အဝိကိုသုံးပြုတဲ့ပစ္စည်းတစ်ခုကနေပြီးတော့မှဘသူတွေကနေပြီးတော့မှဘလူအခြေအနေမှာထုတ်နေကြတာလေဒီပစ္စည်းတစ်ခုမှဒီမနက်စာတနက်မှမျက်ရည်ဘယ်နှဆက်ပါလာလဲသွေးဘယ်နှဆက်ပါလာလဲချွေးဘယ်နှဆက်ပါလာလဲဆိုတာကိုစမ်းစစ်ကြည့်တယ်လို့ယူကြည့်ပါတယ်ဒီလိုလေ့လာစမ်းစစ်ပြီးတော့မှကိုချင်းစာနာမှုတရားကိုထားနိုင်တဲ့အခါမှာလူပေါင်းလောကကြီးကနေပြီးတော့မှတခြားဘဝတစ်ခုကိုမျှော်မှန်းမနေပဲနဲ့ယခုလက်ရှိဘဝတွေမှာပဲတာယာအောင်ကြိုးစားအားထုတ်နိုင်ကြလိမ့်မယ်လို့ယူကြည့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပ
ါမေဂန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရမယ်ခင်ဗျာ
လူငယ်တဲ့အနှစ်60ကျော်ကအမေရိကန်သမ္မတဟောင်းဒွိုက်တ်အိုက်ဆင်ဟောင်းဝါဟာငင်းကြီးရဲ့အတွက်စာနယ်ရိက္ခာဆိုတဲ့အစီအစဉ်ကိုထူထောင်ခဲ့ပါတယ်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကတော့အမေရိကန်ပြည်ထောင်စုမှာပိုရှန်နေတဲ့စာနယ်ရိက္ခာတွေကိုအကူအညီတွေလိုအပ်နေတဲ့နိုင်ငံတွေစီပို့ဆောင်ထောက်ပံ့နိုင်ရေးဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီအစီအစဉ်ဟာ USAID လို့ခေါ်တဲ့ American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency လက်အောက်ရောက်သွားပါတယ်။ USAID အနေနဲ့ကမ္ဘာစာနယ်ရိက္ခာထောက်ပံ့ရေးမှာအကြီးမားဆုံးအကူအညီတွေပေးနိုင်တဲ့အဆင့်မှာဆက်ပြီးရှိနေစေပါငင်းကြီးရဲ့အတွက်စာနယ်ရိက္ခာအစီအစဉ်ဟာဆိုရင်လေအမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်မစ်ရှင်တစ်ခုအနေနဲ့အနည်း60ကျော်ကာလအတွင်းကမ္ဘာတဝန်းငတ်မွတ်ခေါင်းပါမှုကိုရော့ပါသွားအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့အစီအစဉ်ညွှန်ကြားရေးမှူးဒီနာအက်စပိုစီတိုကဆိုပါတယ်။ဒါအပြင်အခုလိုစာနယ်ရိက္ခာထောက်ပံ့ရေးကိစ္စဟာအငြင်းနဲ့လိုအပ်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။လူသန်းပေါင်း800လောက်ဟာအာဟာရချို့ယင်းနေကြတဲ့အပြင်စားနပ်ရိက္ခာလုံခြုံမှုမရှိတဲ့ဒေသအဖြစ်ဆက်ပြီးရှိနေစေဖြစ်ပါတယ်။အဲ့ဒီနေရာတွေမှာလူတွေဟာနောက်ထပ်အစားအစာရဖို့ဘယ်နေရာကနေရှာဖွေရမှန်းမသိအောင်ဖြစ်နေတာပါ။နောက်ပြီးရာသီဥတုအလွန်ဆိုးရွားမှု၊စီးပွားရေးတိုးတက်မှုနှုန်းနှေးကွေးမှု၊ကုန်စည်နှုန်းအဆမတန်မြင့်မားမှုအခုအနောက်အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုစတာတွေဟာလူတွေအတွက်ငတ်မွတ်မှုကိုဖြစ်စေတဲ့အချက်တွေပါ။နောက်ပြီးစိုက်ပျိုးရေးလုပ်ငန်းတွေပျက်စီးကုန်တာတန်းနဲ့ချီတဲ့လူတွေကိုဘေးအန္တရာယ်တွေတွန်းပို့တာတွေပဋိပက္ခဖြစ်နေတဲ့ဒေသတွေမှာဆင်းရဲမွဲတေမှုပိုးပြီးနှဆိုင်လာတာတွေဟာလည်းအစားအစာငတ်မွတ်ခေါင်းပေါမှုကိုဖြစ်စေတဲ့အကြောင်းရင်းတွေပါဒုတိယကမ္ဘာစစ်အချိန်ကာလနဲ့နှိုင်းယှဉ်ရင်ပဋိပက္ခကြောင့်ဒုက္ခရောက်နေတဲ့ ီကနေ့လူဦးရေဟာပိုးပြီးများလာတယ်လို့ဆိုပါတယ်အစားအစာရှားပါပြက်လက်မှုတွေအမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့တာဟာမှန်ကန်တဲ့လှုပ်ဆောင်ချက်ဆိုတဲ့အရာတစ်ခုလည်းမဟုတ်ပဲနိုင်ငံရဲ့လုံခြုံရေးအကျိုးကိစ္စအတွက်လည်းဆောင်ရွက်နေတာဖြစ်ပါတယ်စားနပ်ရိက္ခာဖူလုံမှုမရှိတဲ့နိုင်ငံတွေမှာနိုင်ငံရေးတည်ငြိမ်မှုမရှိပဲတပုံတွေရာဇဝတ်ဂိုင်းတွေဒါမှမဟုတ်အစွန်းရောက်သမားတွေအတွက်ခြေကုပ်ယူဖို့နေရာတွေအဖြစ်အထောက်အကူဖြစ်နေတာပါစားနပ်ရိက္ခာထောက်ပံ့ရေးလိုအပ်ချက်မြင့်မားလာနေတာနဲ့အမျှကုန်ကျစရိတ်တွေလည်းတက်လာပါတယ်ဒါကြောင့်အကျက်အတဲအချီးမဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေမှာကုန်ကျစရိတ်တက်တက်တတနဲ့ထိထိရောက်ရောက်ဖြည့်ရှင်းပေးနိုင်ဖို့ USAID အနေနဲ့စားနပ်ရိက္ခာပို့ဆောင်ရေးနည်းလမ်းကိုပြောင်းလဲနေပါတယ်လိုအပ်နေတဲ့နေရာတွေစီစားနပ်ရိက္ခာတန်ချိန်ပေါင်းတန်းနဲ့ချီပြီးထောက်ပံ့နေရမှာ USAID အနေနဲ့အဲ့ဒီဒေတာရင်းရှိနေတဲ့အစားအစာတွေကိုပုံမဝယ်ယူပြီးအမြန်ဆုံးပို့ဆောင်ပေးနေတာပါဒါလည်းအဲ့ဒီကလူမှုအတိုင်းဝိုင်းကိုစီးပွားရေးပြန်လဲနလန်ထူလာအောင်ကူညီထောက်ပံ့ပေးရလဲရောက်ပါတယ်အချို့နေရာတွေမှာဆိုရင် USAID အနေနဲ့ချက်ချင်းငွေပေးချေတဲ့ debit card ကိုထုတ်ပေးတာကြောင့်ဒုက္ခသည်တွေအနေနဲ့သူတို့အတွက်လိုအပ်တဲ့အစားအစာတွေကိုဝယ်ယူနိုင်ပါတယ်။ဒါအပြင်အဓိကပြဿနာတွေကိုဖြေရှင်းပေးတဲ့အနေနဲ့လေယာစိုက်ပျိုးရေး၊ဆယ်မြောင်းစနစ်၊တရိတ်ဆန်မွေးမြူရေးတွေမှာနည်းပညာတွေနဲ့အကျိုးဖြစ်ထွန်းအောင်ဒေသခံလယ်သမားတွေကိုတင် जा ပြသပေးတာ။အရေးကြီးတဲ့တင့်တင့်တဲ့အစားအာဟာရမျှမျှတတရှိဖို့အချက်ကိုအလေးပေးဆောင်ရွက်တာတွေလှုပ်ဆောင်ပေးနေပါတယ်။ကဘာတော်ငတ်မုတ်ခေါင်းပါမှုကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ရေးအမေရိကန်ပြည်ထောင်စုအနေနဲ့ဒီထက်ပိုမိုကောင်းမွန်ထိရောက်အောင်လုပ်နိုင်တဲ့နည်းလမ်းတွေကိုဆက်လက်ရှာဖွေဖို့တန်ထိတ်ထန်ချထားကြောင်းလည်းညွှန်ကြားရေးမှူးဒီနာအက်စပိုစီတူကပြောသွားပါရရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။ခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေကြာရပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ခုတော့ကြံသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးပါလိမ့်မယ်။
ကပလီပင်လယ်ပြင်တွင်ပိတ်မိနေတဲ့လေဆိပ်ပြေဒုက္ခသည်တွေအရေးမြန်မာဆိုရာရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ကြာသပတေးနေ့မှာမြန်မာနိုင်ငံကိုရောက်မှာဖြစ်ပါတယ်။လေဆိပ်ပြေဒုက္ခသည်တွေဘာကြောင့်နေရာကနေထွက်ပြေးနေကြရဲဆိုတဲ့အခြေခံအကြောင်းရင်းကိုမြန်မာအာဏာပိုင်တွေနဲ့ရန်ကုန်နေပြည်တော်တို့မှဆွေးနွေးသွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေစဉ်အတွင်းလက်ထောက်ဝန်ကြီးဘလင်ကင်ကပြောပါတယ်။တချိန်ထဲမှာပဲဗုဒ္ဓနေ့ကအမေရိကန်နိုင်ငံရဲ့ဌာနမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာနိုင်ငံတကာဥပဒေအရကူညီလှုပ်ဆောင်ပေးဖို့တာဝန်ရှိတာနဲ့အညီဒုက္ခသည်9000ကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကယာယီနေထိုင်ခွင့်ပေးမယ်ဆိုတဲ့ဆုံးဖြတ်ချက်ပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကထောင်ထဲချီတဲ့ပင်လယ်ထဲမှာမျောနေတဲ့ရွှေပြောင်းနေထိုင်သူတွေနဲ့နေထိုင်သူတွေနဲ့လူကုန်မှုခံရသူတွေကိုယာယီဒုက္ခသည်တွေအဖြစ်လက်ခံပို့အတွက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကသဘောတူလိုက်ကြတာဖြစ်ပါတယ်။အသက်အသေးခံတိုက်ခိုက်ခြင်းသလားဂျီဟာလမ်းစဉ်ကိုလိုက်မလားဆိုတဲ့ဆတဲ့မေးခွန်းတွေပါဝင်တဲ့စာရွက်စာတမ်းအထောက်အထားတွေကိုတွေးရှိထားတဲ့ဘင်လာဒင်အင်ကစာရွက်စာတမ်းအထောက်အထားတွေကိုအမေရိကန်အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုစော်ဝင်းနိုင်ကတင်ဆက်သွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ကျမနန်းလပိုင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.